Welcome to the Voice of America in Burmese.
Mingla ba shin 2016 khu ne august la 5 ye taot ja nin nya be voa season 2 ko american pirang su myo ro washington dc ga ni sa tin thau lwin pe ni ba bi line to meter 25 32 50 ne line lat meter 190 ro ga ni dai yai phan yu na sin nai ma le shin jama khwan yu ba akhu nya bai season 2 ta win yu ba me shin
mingla nya jama khmyar di kine nya be thadin 2 ko dokin so win ne jano jojo tein chin nya ma ba september la ko ma syria dukha de 1000 american ga lak khan me a season pye mi me la la shi ni ba bi ইরান ကိုဒေါ်လာတန်းလေးဟာငွေသားကြီးတက်တက်ပေးပို့ခဲ့တာမှာခိုင်လုံတဲ့အကြောင်းရှိတယ်လို့သမ္မတဘရက်ဥပမာကပြောပါတယ်။အိန္ဒိယနိုင်ငံအာဒံပြည်နယ်ကဈေးတခုမှာတနသမားတွေဝင်ပစ်တာကြောင့်လူ12ယောက်ထဲမှနေတည်ဆုံသွားပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ ARD မြေကြီးတက်လာတဲ့အတွက် ARD တိုင်းဒေသကြီး3ခုမှာကြိုတင်ကာကွယ်ရေးတွေဆောင်ရွက်နေပြီးအရေးကြီးအခြေအနေထုတ်ပြန်ထားပါတယ်။
ဒါတို့အိမ်တွေဆိုရင်လုံးလုံးမြုပ်သွားတဲ့ဟာတွေရှိရလေ။အဲ့ဒီအတွက်အပေါ်ကအစားကျွန်တော်တို့အခုဒီမှာလာပြီးလူတန်းလာတဲ့ဆက်ဆက်လေးတွေကနေပြီးတော့အလူငွေတွေပစ္စည်းတွေကနေပြီးတော
့ဒီမျိုးကအရက်ဖက်ကဲဆဲရေးဗဟုစခန်းတာဝန်ခံရဲ့ပြောကြားချက်ဖြစ်ပါတယ်။နိုင်ငံတကာသတင်းတွေပြီးမှနားဆင်ရမှာပါ။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာဖြစ်နေတဲ့အမျိုးအစားမခွဲခြားနိုင်သေးတဲ့ကူးစက်ရောဂါကြောင့်သေဆုံးမှုနဲ့ရောဂါထိန်းချုပ်နိုင်ရေးဗဟုအစိုးရရဲ့ဆောင်ရွက်ချက်တခါရီယိုဒီဂျနေရိုမြို့မှာစတင်နေတဲ့အိုလံပစ်အားကစားပြိုင်ပွဲအခြေအနေတွေကိုသိရမှာဖြစ်တယ်လို့အွန်လိုင်းကနေမဲပေးနိုင်တဲ့အမေရိကန်ရွေးကောက်ပွဲစနစ်ကိုပြတ်မှတ်ထားတိုက်ခိုက်လာနိုင်တဲ့အင်တာနက်ဟက်ကာတွေအကြောင်းကိုလည်းပြောပြပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကကြေညာပေးပါမယ်ရှင်။
ပြီးခဲ့တဲ့3လအတွင်းအမေရိကန်ပြည်ထောင်စုကလက်ခံလိုက်တဲ့ဆီးရီးယားဒုက္ခသည်အရေးအတွက်တိုးလာတာကြောင့်စက်တင်ဘာလကမှဆီးရီးယားဒုက္ခသည်1000အထိလက်ခံဖို့သမ္မတဥပမာအစိုးရကညှိနှိုင်းထားတာပြည်မီမဲ့အခြေအနေရှိနေပါတယ်။ဆီးရီးယားနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဖိနှိပ်ခံရမှုတွေကနေထွက်ပြေးကြတဲ့ဆီးရီးယားဒုက္ခသည် 8400 ယောက်ဟာ2015ခုနှစ်အောက်တိုဘာလ1ရက်နေ့ကနေဩဂုတ်လ4ရက်နေ့တွင်အမေရိကန်မှာအခြေချနေထိုင်ခွင့်ရခဲ့ပါတယ်။အဲ့ဒီအထက်ကထွက်ဝက်ဟာအသက်14နှစ်အောက်တွေဖြစ်တယ်ဆိုတာနိုင်ငံခြားရေးဌာနဒုက္ခသည်စစ်စစ်လက်ခံရေးဌာနရဲ့ကိန်းဂဏန်းတွေအရသိရပါတယ်။ဒုက္ခသည်လက်ခံရေးအစီအစဉ်တစ်ခုပြီးခဲ့တဲ့နှစ်စက်တင်ဘာလမှာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကြေညာခဲ့ပြီးခဲ့ကဆိုရင်လားစဉ်လူရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာယာကနန်းအနည်းငယ်ပဲရှိတာကြောင့်ဒုက္ခသည်တပေါင်းလက်ခံရေးကြီးမှန်းချက်ပြည့်မီပါမလားဆိုတာလွန်ခဲ့တဲ့9လအတွင်းအခြေအများစုမှာမရေမယာရှိခဲ့တာပါ။ဒါကြောင့်လဲလွန်ခဲ့တဲ့နှစ်ကစုစုပေါင်းဒုက္ခသည်1600ကျော်လက်ခံခဲ့တာကနေ6ဆတိုးပြီးလက်ရှိဘဏ္ဍာနှစ်အကုန်မှာလက်ခံနိုင်ပါမလားဆိုတာမျိုးကွန်းထုတ်ပွဲဖြစ်လာတာပါ။ဖေဖော်ဝါရီလမှာတော့ဂျော်ဒန်နိုင်ငံအမ်မန်မြို့မှာဒုက္ခသည်အခြေစိုက်နေထိုင်မှုတိုးမြင့်လှုပ်ဆောင်ရေးဌာနဆိုတာကိုအမေရိကန်နိုင်ငံခြားရေးဌာနကဖွင့်လှစ်ခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုဒေါ်လာတန်း400ပေးခဲ့တာနဲ့ပတ်သက်ပြီးဘာကြောင့်ငွေသားတက်တက်ပေးလိုက်ရတယ်လဲဆိုတဲ့ခိုင်လုံတဲ့အကြောင်းပြချက်ရှိတယ်လို့သမ္မတဘရက်ဥပမာကအခုလိုပြောဆိုလိုက်ပါတယ်
။ The reason that we had to give them cash is precisely because we are so strict.
ငွေသားနဲ့ပေးခဲ့ရတာအကြောင်းပြချက်တိကျခိုင်လုံရှိပါတယ်။ဒဏ်ခတ်အရေးယူမှုချမှတ်ထားတာကိုအတိအကျလိုက်နာတာကြောင့်ပဲဖြစ်ပါတယ်။အီရန်နဲ့အမေရိကန်နိုင်ငံကြားမှာဘဏ်လုပ်ငန်းအဆက်အသွယ်လည်းမရှိပါဘူး။ဒါကြောင့်သူတို့စီကိုချက်လက်မှတ်နဲ့ပေးလို့မရတယ်လို့ဘဏ်ကနေတစင်လဲငွေလွှဲပေးလို့မရပါဘူး။အဲ့ဒီမရပါဘူးလို့ကြာသာရီးနေကသတင်းစာရှင်းလင်းပွဲတစ်ခုမှာသမ္မတဘရက်ဥပမာကပြောဆိုသွားတာပါအမေရိကန်ကအီရန်ကိုပေးချေတဲ့ငွေဟာငွေသားကြီးတက်တက်ပေးခဲ့တာဖြစ်ပြီးဘာအမှတ်သားမှမရှိတဲ့လေရင်တစ်စင်းနဲ့ပို့ခဲ့တယ်ဆိုတာ Wall Street Journal ကအင်္ဂါနေ့မှာဖော်ပြခဲ့ပါတယ်သမ္မတဥပမာကတော့သတင်းထဲမှာအချက်အလက်အနေနဲ့ဒီတစ်ခုပဲပါတယ်လို့ပြောဆိုလိုက်ပါတယ်American တစားကန်တွေကိုအီရန်ကလွှတ်ပေးလိုက်တဲ့နေ့မှာပဲ American ကအီရန်ကိုငွေသားဒေါ်လာတန်း400ပေးပို့ခဲ့တာဟာရာဇဝတ်ကြောင်းမကင်းတဲ့အပေးယူလိုမျိုးပြောဆိုတာတွေကိုသမ္မတအိုဘားမားကညှင်းဆိုလိုက်ပါတယ်ငွေပို့မဲ့ကိစ္စကိုအီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအကောင်အထည်ဆဖော်ပြီးနောက်တစ်နေ့မှာပဲဇန်နဝါရီလကကြေညာခဲ့တာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်ဒီကိစ္စဟာအပေးယူလို့တာမျိုးမဟုတ်ပဲအစိုးရအနေနဲ့လုံးဝပွင့်ပွင့်လင်းလင်းရှိခဲ့တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလမှာငွေရပြီးတဲ့နောက်အမေရိကန်တစားကန်၄ဦးကိုအီရန်ကပြန်လွှတ်ပေးခဲ့ပါတယ်ဒီငွေကိစ္စဟာအီရန်ရှားဘီရင်လက်ထက်တုန်းကလက်နက်အရာဝယ်ဆိုင်ရာပြက်ပြဲသွားတဲ့သဘောတူညီချက်တစ်ခုပေါ့နှစ်အတန်ကြာအငင်းပွားနေခဲ့တာကိုဒစိမ့်တစ်ပိုင်းဖြေရှင်းတဲ့အနေနဲ့ပေးချေတာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်ဒါပေမဲ့ဝေဖန်သူတွေကတော့တစားကန်တွေအတွက်ပြန်ပေးငွေပေးတာလို့ပြောဆိုနေကြပါတယ်ရှင
်ပြီးခဲ့တဲ့လကတူရကီနိုင်ငံမှာထမမြောက်ခဲ့တဲ့အာဏာသိမ်းမှုကိုနောက်ွယ်ကကြိုးကင်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့အမေရိကန်မှာခြေချနေထိုင်သူမွတ်စလင်ဘာသာရေးဆရာဖက်ဒူလာဂူလန်ကိုဖမ်းဝရမ်းထုတ်တာနဲ့ပတ်သက်ပြီးမစ္စတာဂူလန်ကလက်မခံပဲပယ်ချလိုက်ပါတယ်တူရကီရဲ့တရားရေးစနစ်လွတ်လပ်မြတ်တာမှုမရှိဘူးဆိုတာမှတ်တမ်းမှတ်ရတွေအသေးချာရှိပါတယ်အခုဒီဖမ်းဝရမ်းကတော့ သမနာအာဒူဝန်ဟာအာဏာရှင်စနစ်ကိုဦးတည်နေပြီးဒီမိုကရေစီကနေသွေးဖိနေတယ်ဆိုတာကိုပြသလိုက်တဲ့နောက်ထပ်နမူနာတစ်ခုပါပဲလို့မစ္စတာဂူလန်ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမနာအာဒူဝန်ရဲ့အရင်ကမာမိတ်ဖြစ်ခဲ့သူမစ္စတာဂူလန်ဟာတူရကီနိုင်ငံမှာအာဏာသိမ်းမှုကြိုးစားသူစစ်တပ်အရာရှိတွေကိုစီစဉ်ညွှန်ကြားခဲ့တယ်လို့တူရကီအစိုးရကပြောနေပြီးအမေရိကန်ပြည်ထောင်စုအနေနဲ့သူ့ကိုတူရကီကိုပြန်ပို့ပေးဖို့ပြောဆိုနေတာပါ။ဒါပေမဲ့မစ္စတာဂူလန်ကိုပြန်ပို့ပေးဖို့တူရကီအစိုးရကတရားဝင်တောင်းဆိုတာတော့မရှိသေးပါဘူး။ဇူလိုင်လ15ရက်နေ့ကဖြစ်ခဲ့တဲ့စစ်တပ်ကအာဏာသိမ်းကြိုးပမ်းမှုမှာမစ္စတာဂူလန်အနေနဲ့ဘယ်လိုမှပါဝင်ပတ်သက်ခြင်းမရှိသလိုကြိုတင်ပြီးတော့လည်းမသိခဲ့တဲ့အကြောင်းနဲ့အဲ့လိုရက်ကိုပြစ်တင်ရှုတ်ချထားပါတယ်။သမနာအော်ဒိုဝန်ကတော့သွေးစွန်းနေတဲ့လက်တွေကြောင့်မစ္စတာဂူလန်ရဲ့အဖွဲ့အစည်းနဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းဆက်သွယ်အားလုံးကိုလုံးဝဖျက်တောက်ပစ်ဖို့ဆုံးဖြတ်ထားတယ်လို့တူရကီကုန်သည်ကြီးများတင်ကောင်းဆောင်တွေကိုမနေ့ကပြောပါတယ်။ပြီးခဲ့တဲ့လကအထမမြောက်ခဲ့တဲ့စစ်တပ်ကအာဏာသိမ်းကြိုးပမ်းမှုမှာလူ290ကျော်သေဆုံးပြီးထောင်နဲ့ချီဒဏ်ရာရခဲ့ပါတယ်။
ဆီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားနိုင်ငံကိုမိဖက်အဖြစ်ယုံစားလို့ရပါမလားဆိုတာကိုအတော်လေးတန်တရားဖြစ်မိတယ်လို့သမ္မတဥပမာကပြောဆိုလိုက်ပါတယ်။သမ္မတဥပမာဟာ IS အကြမ်းဖက်အဖွဲ့တွေကိုတိုက်ဖြတ်တဲ့စစ်စင်ရေးနဲ့ပတ်သက်ပြီးမနေ့ကပင်တဂွန်စစ်ဌာနချုပ်မှာအမျိုးသားလုံခြုံရေးကောင်စီနဲ့ဆွေးနွေးပြီးအခုလိုပြောဆိုလိုက်တာပါရုရှားတွေနဲ့ဗလာဒီမီယာပူတင်ကိုယုံလို့ဖြစ်ပါမလားဆိုတာကိုကိုဟါကိုတိတ်ဆိတ်မချရဖြစ်နေတာကြောင့်ရန်လိုမှုတွေတကယ်ပဲအဆုံးသတ်မှာလားဆိုတာနဲ့စမ်းသပ်ရပါလိမ့်မယ်လို့သမ္မတဥပမာကပြောဆိုလိုက်ပါတယ်ဆီးရီးယားပဋိပက္ခအဆုံးသတ်ရေးအတွက်ရုရှားအနေနဲ့မကူညီနိုင်တာဖြစ်နိုင်ကြောင်းသူတို့တကယ်ပဲမကူညီချင်တာဖြစ်နိုင်တယ်လို့သမ္မတအာဆတ်အပေါ်ထိရရဩဇာလွှမ်းမလွှမ်းမိုးနိုင်တာကြောင့်လည်းဖြစ်နိုင်ပါတယ်လို့သမ္မတဥပမာကထောက်ပြလိုက်ပါတယ်ဆီးရီးယားတပုံတွေထိန်းချုပ်ထားတဲ့အလက်ပိုမြို့နီးတဝိုင်းစီးရီးယားအစိုးရတပ်ဖွဲ့တွေနဲ့မဟာမိတ်ရုရှားတပ်ဖွဲ့တွေကစီးရီးယားတပုံတွေကိုလက်နဲ့ချီပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်။နှစ်လကျော်ကြာရပ်ပေါင်း80အတွင်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးလူ6000နဲ့မနည်းသေဆုံးဒဏ်ရာရခဲ့ကြတယ်လို့စီးရီးယားလူ့အခွင့်အရေးအကဲခတ်အဖွဲ့ကမှတ်တမ်းတင်ထားပါတယ်။စီးရီးယားနဲ့အီရတ်ကနေ IS အကြမ်းဖက်အဖွဲ့ကိုတိုက်ထုတ်ရေးအတွက်အမေရိကန်ပြည်ထောင်စုကနေစီးရီးယားနဲ့အီရတ်ကဒေသခံတပ်ဖွဲ့တွေကိုအထောက်အကူပေးနေတာနှစ်နှစ်နီးပါးရှိခဲ့ပါပြီ။အာဖဂန်နစ္စတန်နိုင်ငံမှာလည်း IS အကြမ်းဖက်သမားတွေကိုတိုက်ထုတ်ဖို့ပြီးခဲ့တဲ့ January လကစပြီးအမေရိကန်ပြည်ထောင်စုကစစ်ဆင်ရေးစတင်ခဲ့ပါတယ်။လိဗျားနိုင်ငံမှာ IS တွေအခိုင်အမာခြေကုပ်ယူထားတဲ့ Sirte မြို့ကတိုက်ထုတ်ဖို့အတွက်လိဗျားအစိုးရနဲ့ဒေသခံမဟာမိတ်တပ်ဖွဲ့တွေကိုလည်းအမေရိကန်ကဒီသတင်းပတ်ထဲမှာပဲစပြီးအကူအညီတွေပေးနေပြီဖြစ်ပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံလေပိုင်းမှာတာလီဘန်တွေဖမ်းထားတဲ့ပါကစ္စတန်နိုင်ငံသားလေကြောင်းဆိုင်ရာကျွမ်းကျင်သူ9ဦးနဲ့သူတို့ရဲ့ရုရှားလေကြောင်းလမ်းပြပြန်လွတ်လာရေးစစ်ဆေးရေးတခုလုပ်နေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။အဲဒီလူတွေပါသွားတဲ့အရက်ဖက်ရဟတ်ရင်ဟာအာဖဂန်နစ္စတန်လူကောပြည်နယ်ကဝေးလံတဲ့ခရိုင်တခုမှာဒီမတိုင်ခင်တရက်ကအရေးပေါ်ဆင်းလဲရပြီးတဲ့နောက်တာလီဘန်တွေကသူတို့ကိုဖမ်းသွားတာပါ။ရုရှားလို MI-17 ရဟတ်ရင်ဟာအာရှတိုက်လေပိုင်းဥဇဘက်ကစ္စတန်သမ္မတနိုင်ငံကိုသွားဖို့ပါကစ္စတန်နောက်မြောက်ပိုင်းပက်ရှောမြို့ကနေထွက်သွားတာပါ။ဒါပေမဲ့လမ်းမှာစပိုင်းဆိုင်ရာချူရင်းပြီးအာဖဂန်နေဇက်တချို့မှာရဟင်မှုကအရေးပေါ်ဆင်းလိုက်ရတာပါ။ရဟရင်ဟာမြေပေါ်ရောက်ချင်းမဲ့မီးလောင်ပေမဲ့ရဟင်မော်ပါသူအလုံးထိခိုက်မှုမရှိလွတ်မြောက်ခဲ့ပြီးတဲ့နောက်ဘယ်သူမှမသိတဲ့တနတ်သမားတွေကအဲဒီလူတွေကိုဖမ်းခေါ်သွားတယ်လို့ရွာသားတွေကပြောပါတယ်။ပါကစ္စတန်စစ်ဖက်ဦးစီးချုပ်ဗိုလ်ချုပ်ကြီးရာဟီလ်ရှရီဖ်ကအာဖဂန်သမ္မတအက်ရှရဖ်ဂါနီစီကိုဒီကနေ့တယ်လီဖုန်းဆက်ပြီးရဟရင်မော်ပါသွားသူတွေဘေးကင်းရန်ကင်းအမြန်ဆုံးပြန်လွတ်လာရေးအကူအညီပေးဖို့ပန်ကြားခဲ့ပါတယ်။ဒီကိစ္စအတွက်ဖြစ်နေတဲ့မြအကူအညီအားလုံးပေးမယ်လို့သမရဂါနီကအာမခံပြောဆိုခဲ့တဲ့အကြောင်းစစ်ဖက်ပြောခွင့်ရသူကပြောပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်ကမြောက်အတ္တလန္တိတ်စာချုပ်နေတူးအဖွဲ့ရဲ့အမေရိကန်တပ်မှူးဗိုလ်ချုပ်ကြီးဂျိုဟန်နီကိုဆန်စီကိုလည်းဗိုလ်ချုပ်ကြီးရှာရီဖ်ကဖုံးဆက်ပြီးအဖမ်းခံထားရသူတွေလွတ်မြောက်ရေးအကူအညီပေးဖို့ပန်ကြားထားပါတယ်။
အမေရိကန်ပြည်ထောင်စုကပါကစ္စတန်နိုင်ငံကိုပေးမယ့်စစ်ဖက်ဆိုင်ရာအကူအညီဒေါ်လာတန်း300ကိုပင်တဂန်စစ်ဌာနချုပ်ကဆိုင်းငံ့လိုက်တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပါကစ္စတန်ကဟာကာနီအကြမ်းဖက်ကွန်ရက်အဖွဲ့ကိုတိုက်ဖျက်ရေးအတွက်ပါကစ္စတန်အစိုးရက PPCC အရေးယူနေတယ်ဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးကဒီအချိန်ထိအတိအမှတ်ပြုထောက်ခံထားခြင်းမရှိသေးတဲ့အတွက်ဒီရန်ပုံငွေတွေကိုပါကစ္စတန်အစိုးရကိုလွှဲမပေးနိုင်တဲ့အကြောင်းပင်တဂန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်အဒမ်စတမ်ကမနေ့တုန်းကပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နေဇာမှာခြေကုပ်ယူထားတဲ့အကြမ်းဖက်ပျောက်ကြားတဲ့ပုံဟာကာနီအကြမ်းဖက်အဖွဲ့ကိုအမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့စီဖြစ်စည်းရင်းသွင်းထားတာဖြစ်ပါတယ်။ ်အမေရိကန်ပြည်ထောင်စုကပါကစ္စတန်နိုင်ငံကို2015ခုနှစ်အတွက်စစ်ရေးအကူအညီရန်ပုံငွေဒေါ်လာတန်တထောင်ပေးဖို့ကွန်ဂရက်လွှတ်တော်ကနေခွဲဝေချထားပေးခဲ့ပြီးမြန်တထောင်နဲ့အခုတန်300ကိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပါကစ္စတန်နိုင်ငံအနေနဲ့အကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်နေတာကျေနပ်လောက်တဲ့တိုးတက်မှုရှိတယ်လို့ဆုံးဖြတ်မှသာလျှင်ရန်ပုံငွေတွေကိုလွှဲပေးနိုင်မှာဖြစ်ပါတယ်။ရန်ပုံငွေလွှဲပေးဖို့နောက်ဆုံးရက်ဟာဇွန်လ30ရက်နေ့တုန်းကဖြစ်ပါတယ်။ American Congress တော်ကနေစက်တင်ဘာလ30ရက်နေ့မှာကုံဆုံးမဲ့2016ခုနှစ်ဘန်နာနှစ်အတွက်ပါကစ္စတန်နိုင်ငံကိုစစ်ရေးအကူအညီဒေါ်လာတန်900ခွဲဝေချထားပေးဖို့သဘောတူထားပြီးဖြစ်ပါတယ်။ဒီနှစ်မှာလည်းဟာကာနီအကြမ်းဖက်အဖွဲ့ကိုတိတိယောက်ယောက်ရေးယူတာတက်သေးပြနိုင်မှသာ American ကာကွယ်ရေးဝန်ကြီးကထောက်ခံပေးမှာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံရှိမြောက်ပိုင်းကမတိမငင်ဖြစ်နေတဲ့အာသံပြည်နယ်မှာလူစီကားတဲ့ဈေးတစ်ခုတည်းတနသမားတွေပြစ်ခတ်တာကြောင့်လူ12ယောက်ထဲမှနေတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြည်နယ်မြို့တော်ဂူဝါဟာတီရဲ့အနောက်ဘက်220ကီလိုမီတာအကွာကခိုခရာဂျာဟာအရက်မှာဒီကနေ့တိုက်ခိုက်မှုအတွင်းတခြားလူ15ယောက်လည်းဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်မှုမှာတနသမားအများပြပါဝင်ပါတယ်။တိုက်ခိုက်သူတွေကလက်ပစ်ဗုံးနဲ့ပစ်ပေါက်ဖောက်ခွဲတာကြောင့်ဆိုင်သုံးဆိုင်ပျက်စီးသွားတယ်လို့ The Times of India သတင်းစာကရေးပါတယ်။တိုက်ခိုက်မှုဟာဘူဒူအဖွဲ့ကစစ်သွေးကြွတွေရဲ့လက်ချက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနသမားတယောက်ကိုတုတ်တင်လိုက်ပြီးတန်တဲ့လူတွေကိုလုံုံရေးတပ်ဖွဲ့တွေကလိုက်ရှာနေတယ်လို့အာဏာပိုင်တွေကပြောပါတယ်
။စင်ကာပူနိုင်ငံကိုတိုက်ခိုက်ဖို့ကြံစီမှုနဲ့အင်ဒိုနီးရှားနိုင်ငံသား6ယောက်ကိုအင်ဒိုနီးရှားနိုင်ငံဘာတန်ကျွန်းမှာဒီကနေ့ဖမ်းဆီးလိုက်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။တန်မြတ်ရှိသူတူဦးရဲ့အိမ်ကိုဒီကနေ့မနေ့အစောပိုင်းမှာရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းရှာဖွေတာကိုရပ်ယူထားတဲ့ဓာတ်ပုံတွေမှာတွေ့ရပါတယ်။အရေးကြီးတဲ့နေရာဌာနတွေလူစီကားတဲ့နေရာတွေကိုတိုက်ခိုက်ဖို့အဲ့ဒီလူကကြံစီခဲ့တယ်လို့ဆိုပါတယ်ဒီလူ6ယောက်ဟာဆီးရီးယားက IS အစွန်းရောက်အဖွဲ့တွေထဲမှာရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားဘာရုံနိုင်ယင်းနဲ့အချက်အဆက်ရှိရဲ့လို့တန်တရားရှိထားတာဖြစ်ပါတယ
်2016ခုနှစ်အိုလံပစ်အားကစားပြိုင်ပွဲရဲ့အင်ရှင်ဖြစ်တဲ့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မာရာကာနာအားကစားကွင်းမှာဒီကနေ့ညအိုလံပစ်ပွဲတော်တရားဝင်ဖွင့်ပွဲအခမ်းအနားကိုကျင်းပပါမယ်ဒါဟာဖြင့်တောင်အမေရိကနိုင်ငံတစ်ခုမှာအိုလံပစ်အားကစားပွဲတော်ကိုပထမဆုံးအကြိမ်ကျင်းပတာပါအားကစားပွဲတော်မလိုက်ငင်းသတင်းတွေမှာတော့ပြဿနာတွေနဲ့ပတ်သက်တဲ့သတင်းစိုးတွေပဲများနေခဲ့ပါတယ်။အင်ရှင်မျိုးတော်မှာမတန်ရှင်းတဲ့ရေပြဿနာ၊လမ်းမတွေပေါ်မှာအကြမ်းဖက်တာ၊ရုရှားအားကစားသမားတွေရဲ့တားမြစ်ဆီးသုံးဆဲမှုအရှုပ်တော်ပုံတွေကတော့တခြားသတင်းစိုးအများပြားထဲမှာအပါအဝင်ပါ။ဒါပေမဲ့လည်းအဲ့ဒီပြဿနာတွေကိုကြော်လွန်ပြစ်ပြီးတော့ရီယိုမျိုးတော်ရဲ့မတူကွဲပြားတဲ့အခြေအနေကိုဒီဖွင့်ပွဲအခမ်းအနားကနေတစင်ပြနိုင်မယ်လို့အားကစားပွဲစီစဉ်သူတွေကမျှော်လင့်ထားပါတယ်။ဖွင့်ပွဲအခမ်းအနားဟာဘရာဇီးနိုင်ငံမှာစိတ်တက်ကြနေရတာအတွက်ကုသဆေးတစ်ခုဖြစ်မယ်လို့မျှော်လင့်နေကြောင်းဖွင့်ပွဲအခမ်းအနားကိုစီစဉ်သူတွေကတီထွင်ဖန်တီးဆိုင်ရာညွှန်ကြားရေးမှူးတူဖြစ်တဲ့ Fernando Morales ကပြောပါတယ်။ဘရာဇီးနိုင်ငံသားတွေအနေနဲ့ဖွင့်ပွဲကိုကြည့်ပြီးငါတို့ဟာအေးဆေးတည်ငြိမ်သူတွေဖြစ်တယ်၊မတူကွဲပြားတဲ့လူမျိုးစုတွေဖြစ်တယ်၊အတူတကွနေထိုင်ကြတယ်၊စစ်ပွဲကိုဘယ်တော့မှမလိုချင်ဘူး၊ငြိမ်းချမ်းတယ်၊ဘဝမှာနေပျော်အောင်ဘယ်လိုနေရမလဲဆိုတာသိပြီးပျော်ရွှင်သူတွေဖြစ်တယ်ဆိုတာပြောနိုင်မှာပါလို့ Fernando Morales ကပြောပါတယ်ခင်ဗျာ။
2016ခုနှစ်ဩဂုတ်လ5ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကြီးညာပေးသွားတာပါအခုကစပြီးနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးအေယာဝတီမြစ်ရေတိုးလာနေတဲ့အပေါ်မှာရေဘေးကာကွယ်ရေးဆောင်ရွက်မှုတွေကိုပြောပြပေးသွားမှာပါအေယာဝတီတိုင်းဒေသကြီးကခရိုင်၃ခုမှာကြိုတင်ကာကွယ်တာတွေလုပ်နိုင်ဖို့အရေးကြီးအခြေအနေအဖြစ်ထုတ်ပြန်ထားတယ်လို့အေယာဝတီတိုင်းဒေသကြီးလျှက်စစ်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ဒါ့အပြင်လက်ရှိရေဘေးသင့်တဲ့ဒေသတွေမှာတောက်သုံးရေနဲ့ဆန်တွေလိုအပ်နေတယ်လို့ကယ်ဆယ်ရေးစခန်းတွေမှာအကူအညီပေးနေသူတွေကလည်းပြောနေပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ပြေးခဲ့တဲ့ဇူလိုင်လနောက်ဆုံးပတ်ထဲကမြင့်တက်နေတဲ့အေယာဝရီနဲ့ချင်းတွင်းမြေကြီးတွေဟာမြစ်အောက်ပိုင်းဒေသတွေကိုစီးဆင်းလာနေပြီဖြစ်တာကြောင့်အေယာဝရီတိုင်းဒေသကြီးပသိမ်ခရိုင်မအူပင်ခရိုင်နဲ့ဟင်္ဒရခရိုင်တွေမှာကြိုတင်ကာကွယ်ရေးအတွက်အရေးကြီးအခြေအနေအဖြစ်ထုတ်ပြန်လိုက်တယ်လို့အေယာဝရီတိုင်းဒေသကြီးလျှက်စစ်နယ်လက်မှတ်ဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကအခုလိုပြောဆိုလိုက်ပါတယ်
ကျွန်တော်တို့အမှအဓိကတော့ဟိုသဘာဝပေးတဲ့ management committee ပေါ့နော်စီမံခန့်ခွဲမှု committee ကိုအဲအဲ့လိုမျိုးတွေတို့ပြီးတော့ကျွန်တော်တို့ဖွဲ့စည်းထားတယ်နောက်ပြီးတော့လိုအပ်တဲ့ပြင်ဆင်မှုတွေပေါ့နော်တန်အိတ်တွေနောက်ပြီးတော့ဟိုသဲအိတ်တွေလိုအပ်တဲ့ဝါတို့ရိုင်းထရန်တို့ဓာရီအားလုံးကိုကျွန်တော်တို့အကုန်လုံးစုဆောင်းထားတာပေါ့နော်အဲ့လိုမျိုးသူတို့တိုင်းပြင်ဆင်ထားတယ်ဘာလို့ဆိုတော့ဖြစ်လာမှလောက်တာတဲ့ဆိုင်ကျွန်တော်တို့ကကြိုတင်ပြီးတော့ပြင်ဆင်ထားတဲ့သဘောမျိုးပါရေးပေါ်အခြေအနေတော့မဟုတ်ဘူးနော်အဲ့ဒါလွဲမှာစလို့ဟာ
လက်ရှိအရာဝတီတိုင်းဒေသကြီးထဲမှာကယ်ဆယ်ရေးစခန်း26ခုဖွင့်ထားပြီးရေဘေးသင့်သူတွေကိုကူညီကယ်ဆယ်နေတာပါနောက်ထပ်ရေမြင့်တက်လာနိုင်တဲ့အခြေအနေတွေရှိတာကြောင့်ပြင်ဆင်မှုတွေပြုလုပ်နေတယ်လို့လည်းဦးဝင်းထေးကအခုလိုဆက်ပြောပါဗျ။
မနေရသလိုရှင်ကျွန်တော်တို့ငဝင်းသားမှာကျွန်တော်တို့ဖြစ်လာလို့ရှင်ဘယ်လိုလုပ်မလဲဆိုဒီမိုဆွေးရှင်းပေါ့နော်သူတင်ကောင်မှုအတွက်သရုပ်ပြပွဲတွေလုပ်တယ်အဲလိုမျိုးပေါ့နော်ဟိုသရုပ်ပြပွဲပြပွဲတွေလုပ်တယ်နောက်တစ်ခုကအဲဒီလက်ရှိရေနေနေတက်နေတဲ့နေရာတွေမှာပေါ့နော်အိမ်ညုံနေတဲ့နေရာတွေမှာဆိုလို့ရှင်ကျွန်တော်တို့ဟိုဒီဆန်နေပါလေစပြီးတော့ပေးနေတာရှိတယ်ဒါပြီးတော့ဟိုဟိုဆန်အိတ်တွေနောက်ပြီးတော့သွားလာဆဲအိတ်လိုအမျိုးတွေဒါတွေကိုလည်းကျွန်တော်တို့ဟိုလောက်ထားတာပေါ့သူဆောင်ပြီးတော့သူဆောင်ပြီးတော့ထားတာရှိတယ်အဲ့လိုတာမှာလည်းနည်းနည်းစိတ်နိုင်တဲ့နေရာတို့ပါတို့မှာအဲ့ဒါတွေသူတင်ပြီးတော့စစ်စစ်သူဆောင်ထားတာရှိပါတယ်ဟုတ်
ပဲခူးတိုင်းဒေသကြီးကမြို့တော်တော်များများမှာလည်းရေလွှမ်းမိုးတာတွေဖြစ်နေပြီးပြည်မြို့မှာရေဘေးတင့်သူဦးရေ4000ကျော်ရှိနေတာပါရေဘေးတင့်နေသူတွေအတွက်တောက်ရေတန်းနဲ့ဆန်အဓိကလိုအပ်နေတယ်လို့ပြည်မြို့မှာရှိတဲ့ရက်ဖက်ကယ်ဆယ်ရေးဗဟိုစခန်းတာဝန်ခံဦးဘိတ်ကအခုလိုပြောပါတယ
်အဓိကနေ့စဉ်ဆိုရင်တော့အမခုနပြောဆိုတောက်ရေနဲ့ဟိုတနေ့အတွက်ပေါ့နော်ဒါတွေကတော့ကျွန်တော်တို့နေ့စဉ်ကိစ္စကိုကျွန်တော်တို့ရှင်းပြနေတယ်အဲ့တော့ဒီကပို့ပြီးတော့သူတို့အားလုံးပြီးသွားတဲ့ခါကျတော့ပြန်ပြီးတော့နေရာချမယ်ဆိုလို့ရှိရင်တချို့အိမ်တွေဆိုရင်လုံးလုံးမြုပ်သွားတဲ့ဟာတွေရှိတယ်လေအဲ့အတွက်အပေါ်ကအစကျွန်တော်တို့အခုဒီမှာလာပြီးလူတန်းထားတဲ့ပတ်သက်တွေကနေပြီးတော့အလူငွေတွေပစ္စည်းတွေကနေပြီးအားလုံးလည်းပြီးတော့ကျွန်တော်တို့ကဟိုလူကောင်းမို့သူတို့လိုအပ်တဲ့ဟာလေးတွေလိုက်ပြီးတော့အိမ်ကိုသူကနေသူအချိုးကြပါတော့ကျွန်တော်တို့ကစံတင်းခွဲဆိုတဲ့တင်းခွဲဒါမှမဟုတ်လို့ရှိရင်လည်းတင်းခွဲအိတ်တဝက်ဆိုတဲ့တဝက်ကျွန်တော်အားလုံးတွေလိုက်ပြီးစီးစင်းတယ်အဓိကလိုတာကတော့ဒီသားဒီသားကတော့ကျွန်တော်တို့တရားနေပြီးတော့နေ့စဉ်အဲ့အိမ်တွေအကုန်လုံးကိုပေါ့နော်ဒီဘောက20လီတာဘူးတွေမှာ100,000လောက်ပို့နေတယ်ဆိုတော့လိုနေတာပဲအဲ့ဒါမျိုးတွေကတော့ပုံမှန်လိုတယ
်မြေရေကြီးမှုကြောင့်နိုင်ငံတော်မှာရေဘေးတင့်ပြည်သူ2,000ကျော်ရှိနေပြီဖြစ်ပါတယ်ရေဘေးတင့်ဒေသတွေမှာရှိတဲ့အကြောင်းတွေပိတ်ထားရပြီးကုညီကယ်ဆယ်ရေးနဲ့စားနပ်ရိက္ခာတွေလိုအပ်နေပါတယ်ရေဘေးတင့်ဒေသတွေမှာရေပြန်မကျမချင်းတောက်သုံးရည်နဲ့စားနပ်ရိက္ခာတွေထောက်ပံ့သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုထားပါတယ်ဒီနေ့မနက်နေပြည်တော်မှာလည်းဒုတိယသမ္မတနှစ်ဟန်ရီဗန်တီယူဦးဆောင်တဲ့အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအစည်းအဝေးကျင်းပခဲ့ပြီးရေဘေးနဲ့ပတ်သက်တဲ့ကြိုတင်ကာကွယ်ရေးပြည်လဲထူထောင်ရေးလုပ်ငန်းတွေမှာပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်နိုင်ဖို့ရက်ရွာလူထုကိုအခြေပြုတဲ့သဘာဝဘေးစီမံခန့်ခွဲမှုတွေဆောင်ရွက်ဖို့ဆွေးနွေးခဲ့ကြပါတယ်ရှင်
မတင်ကြီးလင်းစုံစမ်းတင်ပြခဲ့တာပါရှင်နောက်ဆုံးရထားတဲ့သတင်းရဆွေးနော်ညောင်နှုံးဘက်ကတပြုတ်ကျေးရွာဘက်မှာလည်းရေကြီးနေပြီးတော့ကယ်ဆယ်ရေးအခက်အခဲဖြစ်နေပါတယ်အေရဝတီတိုင်းဟာအခုဆိုရင်အဝါရောင်အဆင့်တက်မှတ်ထားတယ်လို့သိရပါတယ်ရှင်အခုတခါတော့စကိုင်းတိုင်းဒေသကြီးမှာဖြစ်နေတဲ့ကူးစက်ရောဂါတစ်မျိုးနောက်ဆုံးအခြေအနေကိုပြောပြပေးပါမယ်စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမြို့နယ်တချို့မှာအမျိုးအစားမခွဲခြားနိုင်သေးတဲ့ကူးစက်ရောဂါတစ်မျိုးကြောင့်သေဆုံးသူဦးရေဟာအခုနောက်ဆုံးစီးရင်အရဆိုရင်40နီးပါးအထိတိုးလာပါတယ်။သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာနဲ့အမျှရောဂါကုသရေးနဲ့ထိန်းချုပ်နိုင်ရေးအတွက်ဗဟိုအစိုးရကကျန်းမာရေးဝန်ထမ်းတွေကိုပါဆေးလွှတ်ထားပါတယ်။နာဂဒေသကကူးစက်ရောဂါဖြစ်နေတဲ့နောက်ဆုံးအခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှာဖောင်ကပြောပြပေးမှာပါရှင်။
စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းကလဟေမြွနယ်နဲ့နန်းယွန်းမြွနယ်တို့ထက်ကကျေးရွာတချို့မှာအမျိုးအစားအတိအကျမသိရသေးတဲ့ကူးစက်မြန်ရောဂါတစ်မျိုးကြောင့်ကလေးငယ်အများစုအပါဝင်သေဆုံးသူအရေအတွက်ဟာအခုနောက်ဆုံး40နီးပါးအထိရှိသွားပြီလို့နာဂဒေသဦးစီးအဖွဲ့လက်ထောက်ညွှန်ကြားရေးမှူးဦးသိန်းစောကပြောပါတယ်
။ဒီနေ့တိကျတော့ထန်ခေါ်လာမမှသုံးတော့25ဦးပေါ့နော်။အဲ့ဒီနန်းယွန်းဘက်မှာတော့73ဦးဆိုစုပေါင်းတော့38ယောက်ရှိတော့ကလေးရောလူကြီးရောပါကြ။ဖြစ်များလာတော့ကလေးတွေမှာဖြစ်များတယ်။အခုတော့ကျွန်တော်တို့ဒီစကားပြောကြရသိရှိရတော့ဒီအဲယောဂလက္ခဏာစမ်းသပ်ရရဆိုတာ15ရောက်လောက်ပဲကျန်တော့နေတာကျွန်တော်ပြောတာထန်ခေါ်လာမတေရလဲကိုပြောတာနှစ်ခုပေါင်းတော့တရာကျော်ရှိတယ်အဲယောဂလက္ခဏာကတော့ကျွန်တော်တို့ကတော့ဒီထန်ခေါ်လာမမဖြစ်တဲ့ဟာတော့ဒီအသက်ရှင်လမ်းကြောင်းပိုးဝင်တယ်ဆီးနမူနာနဲ့သွေးနမူနာကကျွန်တော်တို့ကပုံရောမနေ့ရက်ရောက်ကြတယ်ဆိုတော့မနေ့ရက်ရောက်တော့မနေ့ကသူတို့ရန်ကုန်ဆက်ပုံမဟဲ့ရနေမှာတခေါက်ကန်းဖြီးရတော့ဟုတ်တယ်ဆန်ငါရလောက်မှာရမယ်ကြ။အဲကြမှာယောဂလက္ခဏာအခြေအနေတိတိကျကျပြောနိုင်မှာ
။ကျဲမရေဆောင်ဆောင်မှုနဲ့ဆေးရုံဆေးဝါးချွတ်တဲ့တဲ့နာဂဒေတာမှာယောဂဆန်းကြောင့်တည်ဆုံမှုတွေနဲ့ကူးစက်မှုတွေများလာနေတဲ့ပြဿနာကိုဖြေရှင်းရမှာစိန်ခေါ်မှုတွေနဲ့ကြုံနေရတာပါ။အခုအခါမှာတော့ယောဂကိုအမြဲဆုံးထိန်းချုပ်နိုင်ဖို့နဲ့ကုသမှုပေးနိုင်ဖို့ဒေတာခန့်ကျဲမရေဝန်ထမ်းတွေသာမကတိုင်းဒေတာကြီးနဲ့နေပြည်တော်ကကျဲမရေဝန်ထမ်းတွေပါလာရောက်နေပြီလို့လဲနာဂဒေတာဦးစီးအဖွဲ့ဦးသိန်းစောကပြောပါတယ်။
အခုကကျွန်တော်တို့အဲ့မှာကကျွန်တော်လက်ရှိကဒီတက်ကဆရာဝန်ပြောင်းနေဒီကျမကြီးကကုပေးနေတော့ဗောနော်နောက်ပြီးတော့ဒီနေ့ကိုတိုင်းကျမနှစ်ယောက်ခဏိခေကျမနှစ်ယောက်ကျွန်တော်လည်းငယ်ကဆရာဝန်ရဲ့ဌာနဆိုင်ရာတို့ဒီကျွန်တော်မျိုးနဲ့ထွေးဖို့တို့ပါတဲ့အဖွဲ့နဲ့ဒီနေ့ cycle 8စီးလူ15ယောက်နဲ့ကွင်းဆင်းသွားပြီဗျာနောက်ပြီးတော့ကအခုနေ့လည်းမှာလည်းနေပြည်တော်ကလာတဲ့ဆရာဝန်3ယောက်နဲ့ခဏိခေကျမရဲ့ဆရာဝန်တယောက်ပေါ့4ယောက်တော့ကျွန်တော်တို့ဒီတက်လာပြီအဲ့ဒီကြွားလေးကွင်းဆင်းဖို့ ကျမတို့တောက်ချမှုပေးဖို့ပေါ့နော
်ယောဂကူးစက်မှုတွေဆူဆူဝါဝါကြုံနေရတဲ့အတွက်စားနပ်ရိက္ခာပါဝင်လိုအပ်တဲ့အကူအညီတွေကိုဒေသခံလူမှုအသင်းအဖွဲ့တွေကထောက်ပံ့ပေးနေတယ်လို့လည်းသူကပြောပါတယ်စေတနာဝန်ထမ်းအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့နာဂကျောင်းသားနဲ့လူငယ်အဖွဲ့ချုပ်ကလည်းယောဂကူးစက်ခံနေရတဲ့ဒေသအတွက်ကူညီနိုင်ဖို့စတင်ကြိုးပမ်းနေတဲ့အကြောင်းအဖွဲ့ရဲ့တာဝန်ရှိသူတူဦးဖြစ်တဲ့ကိုထေတင်ကပြောပါတယ
်အခုမှကျွန်တော်တို့ဟာအနည်းစားအနည်းစားပေါ့နော်အဲ့လိုမျိုးဟိုအလူငွေသူချင်းနဲ့လူရှိရင်ကျွန်တော်တို့ကလက်ခံပေးပါရခင်ဗျာဒီကရဲ့လူငွေကျွန်တော်တို့ကလည်းညတ်ဒီဒီကမှာအာဒီဖြစ်မှာပါခင်ဗျာဒီကခွင့်ရှင်းတော့မှာတော့ကျွန်တော်တို့ဒီကမှာရှိရဲ့ကျွန်တော်တို့လူငွေကိုရှိရမယ်ကျွန်တော်ခွင့်ရှင်းတော့ပါခင်ဗျာဟုတ
်ဒီကူးစက်မြန်ယောဂါဟာဇွန်လအတွင်းကစပြီးတော့ထန်ခေါ်လာမကျေးရွာမှာစတင်ဖြစ်ပွားခဲ့တာဖြစ်ပြီးယောဂါလက္ခဏာကတော့ဖျားနာတာကစပြီးမျက်စိနာချောင်းဆူအသက်ရှူလမ်းကြောင်းပိုးဝင်တာတွေအပါအဝင်ဝမ်းပြက်ဝမ်းလျှောတာတွေနဲ့အပူအနီဖုထွက်တာတွေသွေးအန္တရာတွေပါဝင်တယ်လို့လည်းပြန်ကြားရေးဝန်ကြီးဌာနကဒီကနေ့မှပဲသတင်းထုတ်ပြန်ခဲ့တာပါဒီအတွက်လည်းနေပြည်တော်မှာရှိတဲ့ဗဟုကူးစက်ယောဂတိုက်ဖျက်ရေးဌာနကကျွမ်းကျင်သူတွေဦးဆောင်တဲ့အဖွဲ့အဖွဲ့ကိုဆေလွတ်ထားတယ်လို့လည်းဖော်ပြထားပါတယ်ရှင်
ရင်စစ်အစိုးရအဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေတဲကမြန်မာနိုင်ငံကိုပြောင်းကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးနဲ့ကြုံနေကြရပါတယ်။ဒီပေါက်ရောက်ဒီမိုကရေစီရဲ့လှုပ်ရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်သစ်ထူထောင်နေတဲ့အခြေမျိုးမှာတထောင်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလား။ဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တွင်မှတပတ်ကို2ကြိမ်ပုံမှန်တင်ဆက်ပေးနေပါရရှင်မနေ့ဖန်စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါရစေရှင်အခုအိုလံပစ်အားကစားသတင်းလွှာတစ်ပုဒ်ကိုပြောပြပေးသွားပါမယ်2016ခုနှစ်ရီယိုအိုလံပစ်ပြိုင်ပွဲကိုတော့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာဒီကနေ့ဩဂုတ်လ5ရက်နေ့မှာတရားဝင်စတင်ဖွင့်လှစ်မှာဖြစ်ပါတယ်မာရာကနာအကစားကွင်းကြီးမှာကျင်းပမဲ့အိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာဘရာဇီးနိုင်ငံကိုကိုယ်စားပြုတဲ့ဖန်တီးမှုတွေကိုပုံဖော်ပြသသွားမှာဖြစ်တယ်လို့ပြိုင်ပွဲတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေလည်းရီယိုမြို့ကိုရောက်ရှိနေမှာဖြစ်ပြီးဖွင့်ပွဲအခမ်းအနားအတွက်လုံခြုံရေးတွေကိုတင်ကြပ်ထားပါတယ်။ရိုက်တာသတင်းဌာနရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြပေးမှာပါရှင်။
2016အိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတော့ရီယိုဒီဂျနေရိုမြို့ကနာမည်ကျော်မာရာကနာဘောလုံးကွင်းကြီးမှာရီယိုဒေသစံတော်ချိန်တောက်ကြနေ့ည၈နာရီမြန်မာစံတော်ချိန်စနေနေ့မနက်9နာရီခွဲမှာကျင်းပသွားမှာဖြစ်ပါတယ်။အိုလံပစ်မီးရှူတိုင်းဟာရီယိုမြို့ကိုဩဂတ်လ၄ရက်နေ့ကရောက်လာခဲ့ပြီးတော့အခုဆိုရင်ရီယိုမြို့တဝိုက်ကိုလှည့်လည်တည်ဆောင်နေပါတယ်။ဖွင့်ပွဲကျင်းပမဲ့မရာကနာကွန်းကြီးမှာလည်းမနေ့ဩဂတ်လ4ရက်နေ့ကမီရှူမိဘန်းတွေနဲ့ဖွင့်ပွဲအကြိုအစမ်းလေးကျင့်ပြင်ဆင်မှုတွေကိုလုပ်ခဲ့ပါတယ်။ရီယိုအိုလံပစ်ပြိုင်ပွဲရဲ့ဖွင့်ပွဲအခမ်းအနားမှာဘရာဇီးတွေရဲ့ဖန်တီးမှုတွေကိုကဘာကြီးကိုပြသသွားမှာဖြစ်တယ်လို့ဖွင့်ပွဲအခမ်းအနားကိုအဓိကကြီးကြပ်ဆောင်ရွက်သူမာကိုဘီလစ်ကပြောပါတယ
်။ There was no problem between a strong international team supporting
ဖွင့်ပွဲကိုပံ့ပိုးကူညီနေတဲ့နိုင်ငံတကာအဖွဲ့နဲ့ဘရာဇီးတွေရဲ့ဖန်တီးမှုကြားမှာဘာမှပြဿနာမရှိပါဘူး။ဒီဖွင့်ပွဲမှာတွေ့ရမှာတွေကတော့အားလုံးဘရာဇီးနဲ့ပတ်သက်တာတွေပဲတွေ့ရမှာပါဘရာဇီးရဲ့လှပတဲ့ဖန်တီးမှုတွေကလူတွေရဲ့နှလုံးသားကိုဖန်ဆားနိုင်မှာဖြစ်ပါတယ
်ဒီဖွင့်ပွဲအခမ်းအနားကိုတော့ဘရာဇီးနိုင်ငံကိုကိုယ်စားပြုတဲ့တက်တော်ဥယျာဉ်တွေမတူကွဲပြားမှုတွေနဲ့ပျော်ရွှင်မှုတွေကိုအဓိကအလေးပေးပြီးတော့တင်ဆက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်အခုဆိုရင်အိုလံပစ်ပြိုင်ပွဲဝင်မဲ့နိုင်ငံတကာအားကစားသမား1000ကျော်အပြင်ကုလသမဂ္ဂအတွင်းမူချုပ်ဘန်ကီမွန်ပြည်သူ့သမ္မတဖွန်ဆွာအော်လန်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေလည်းအခုခါမှာရီယိုမြို့ကိုရောက်နေကြပြီးတော့ရီယိုမြို့မှာလည်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်။ပြိုင်ပွဲမတိုင်ခင်ကတော့ဆန္ဒပြပွဲတွေ၊ကျန်းမာရေးဆိုင်ရာပြဿနာတွေအပါအဝင်အားကစားခွင့်တွေနဲ့တခြားခြေခံအဆောက်အုံတွေအချိန်မီမပြီးသေးတာတွေကြောင့်စိုးရိမ်မှုတွေအတော်လေးလည်းရှိခဲ့ပါတယ်။အိုလံပစ်အားကစားသမားတွေနေထိုင်မဲ့အားကစားရွာတွေမှာဆိုရင်လေရေလျက်စက်မီအပါအဝင်တန်ရှင်းမှုမရှိတာကြောင့်ဘရာဇီးအာနာပိုင်နေနဲ့ပွဲစီစဉ်ကျင်းပသူတွေဟာအတော်လေးဝေဖန်ခံခဲ့ရပေမဲ့လည်းအခုခါမှာတော့အခြေအနေတွေကတိုးတက်အရင်ထက်တိုးတက်နေပြီလို့ဩစတြေးလျပြေခုံပြေအဖွဲ့ကနီးပြတအူးကပြောပါတယ်
So far so good. I mean the buildings are beautiful, the people are friendly, the food is fine.
ချင်းတွေကကောင်းပါတယ်။အကစားကွင်းကြီးတွေအဆောက်အဦတွေကလည်းလှတယ်လို့လူတွေကလည်းအင်တာမဖော်ရွေးပါတယ်။ပြီးတော့အစားအသောက်ကလည်းအဆင်ပြေပြီးတော့လှုပ်ရှားရတဲ့တပုံကြီးပါ
။ Rio Olympic ပြိုင်ပွဲကိုတော့ကမ္ဘာနိုင်ငံ205နိုင်ငံပါဝင်အကစားအဖွဲ့စုစုပေါင်း208ဖွဲ့ကအကစားနည်း39မြို့မှာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကတော့တနက်ပြစ်၊မြားပြစ်၊ပြေခုံပြစ်၊ရေကူးနဲ့ဂျူဒိုအကစားနည်း5မြို့မှာအကစားသမား9ဦးကဝင်ရောက်ရှင်ပြိုင်သွားမှာပါ။ရီအိုအိုလံပစ်ပြိုင်ပွဲဝင်မဲ့မြန်မာအားကစားအဖွဲ့ဝင်ခုနှစ်ဦးကတော့ကိုရဲထွန်းနောင်ကိုစန်းနိုင်ကိုရန်နိုင်စိုးကိုတင့်မြတ်မအီသက်မဆန်းယူထွေးနဲ့မတ်ဆွေလီမြင့်တို့ဖြစ်ကြပါတယ်အင်ရှင်ဘရာဇီးလ်နိုင်ငံကတော့ပြိုင်ပွဲဝင်အားကစားသမား485ယောက်ပါဝင်ရှင်ပြိုင်ပြီးတော့အားကစားသမားအများဆုံးကတော့အမေရိကန်နိုင်ငံဖြစ်ပြီးစုစုပေါင်း952ယောက်ဝင်ပြိုင်မှာဖြစ်ပါတယ်Pacific သမုဒ္ဒရာတောင်ပိုင်းကျွန်းနိုင်ငံတူဘလူကတော့မီတာ100ပြေခုံပြအားကစားသမားတဦးနဲ့ပြိုင်ပွဲဝင်အားကစားသမားအ ਨੇ ဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ
Rio Olympic ပြိုင်ပွဲဖွင့်ပွဲအကြောင်းကိုကိုရန်နိုင်ပြောပြခဲ့တာပါအခု American သမ္မတရွေးကောက်ပွဲနဲ့ Online Hacker Andy ရဲ့အကြောင်းကိုလည်းပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုက Democratic Party ရဲ့ကွန်ပျူတာစနစ်ကိုမကြသေးခင်တုန်းကထိုးဖောက်ဝင်ရောက်ခဲ့ကြတဲ့ပြည်ပကဖြစ်ပုံရတဲ့ Internet Hackers တွေဟာနောက်ထပ်ဒီထက်ဆိုးတဲ့လုပ်ရမျိုးတွေကိုလုတ်ကောင်းလုတ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။အထူးသဖြင့်ကတော့ online ကနေမဲပေးနိုင်တဲ့ American ရဲ့ရွေးကောက်ပွဲစနစ်ကိုပိတ်မှတ်ထားလာနိုင်တယ်လို့လည်းဤပညာအကြောင်းဆွေးနွေးကြတဲ့ VOA ရဲ့ hashtag အစီအစဉ်မှာပါဝင်ကြတဲ့ကြွမ်းကျင်သူတွေကပြောခဲ့တာပါ။ VOA သတင်းတောက် Michael Lee Pin ရဲ့သတင်းဆောင်ပါကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
ကျွေးဝတ်တဲ့အချက်လက်တွေကိုဖော်ထုတ်နေတဲ့ WikiLeaks website ကနေ Democratic Party နိုင်ငံလုံးဆိုင်ရာကော်မတီရဲ့ email တွေကိုပြီးခဲ့တဲ့လထဲဖွင့်ချခဲ့တဲ့အတွက်အရှက်ရစရာကြုံခဲ့ရတယ်လို့ကော်မတီဥက္ကဋ္ဌကိုယ်တိုင်လည်းရထူကနှုတ်ထွက်တဲ့အထိဖြစ်ခဲ့ရပါတယ်။ဒီလိုရဟာပြည်ပက hacker တွေအနေနဲ့နိုင်ငံရေးရီမန်းချက်တွေအထားမြောက်အောင်လုပ်နိုင်နေဆိုတာသက်တည်ပြရရောက်တယ်လို့နောက်ထပ်လှုပ်လာအောင်အားပေးရကြတယ်လို့လည်း Cyber လုံခြုံရေးဆိုင်ရာ UMBC Center ကကြွမ်းကျင်သူ Richard Forner က Skype ကနေတဆင့် VOA ကိုအခုလိုပြောဆိုသွားပါတယ်။
Interfering with the electoral process and the political process of countries is sort of a classic tool of intelligence
and policy. ဒီကဘယ်လိုငါစင်းနေတခြားနိုင်ငံတွေရဲ့နိုင်ငံရေးကိစ္စတွေကိုကြောင်းဝင်နှောက်ရှက်တာထောက်လှမ်းရင်းနဲ့နိုင်ငံခြားရေးမူဝါဒမှာလုံနေကြနေတနည်းပါ။ဒါကြောင့်လဲ electronics နဲ့မဲပေးနိုင်တဲ့ခေတ်မှာဘယ်နေရာကမဆိုနေရာတော်တော်များများကနေမဲပေးနိုင်နေပြီမလဲအစင်လာချင်းချောက်မှုတွေကတော့ရှိနေတော့မှာ
။လာမယ့်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာလဲ electronics နဲ့မဲပေးတာကိုပြည်နယ်တချို့မှာအသုံးပြုကြမှာပါ။ဒါပေမဲ့လည်းပြည်နယ်43ခုမှာအသုံးပြုမဲ့ကွန်ပျူတာတွေဟာအနည်းဆုံး10နှစ်လောက်သက်တမ်းရှိနေတဲ့အဟောင်းတွေဖြစ်နေတာကိုနယူးယောက်တက္ကသိုလ်က2015မှာလုပ်တဲ့စစ်တမ်းတွေကတွေ့ရှိခဲ့ရပါတယ်။ Las Vegas မြို့ကနှီးပညာဆိုင်ရာနှီးနှောဖလှယ်ပွဲတစ်ခုဖြစ်တဲ့ Black Hat နှစ်ပတ်လည်ညီလာခံကိုတက်ရောက်ခဲ့တဲ့ကြွမ်းကျင်သူတွေကလည်းဒါကိုလက်ခံကြပါတယ်။ညီလာခံတက်ရောက်ခဲ့သူ Research Operation ရဲ့ညွန်ကြားရေးမှူး Tony Giovanni ကတော့ Skype ကနေအခုလိုဆိုပါတယ်။
3 days before the election the Ukrainian Central Election Committee suffered a massive hack that threatened their ability to
Tamyo 2014 Ukraine ရွေးကောက်ပွဲမှာတွေ့ရရဟုပါတယ်ရွေးကောက်ပွဲမတိုင်ခင်က Ukraine ရွေးကောက်ပွဲဗဟိုကော်မတီကိုအကြီးအကျယ်ဖောက်ခံခဲ့ရပြီးတော့တတ်မှတ်ထားတဲ့အတိုင်းရွေးကောက်ပွဲကိုကျင်းပနိုင်မဲ့အခြေအနေတွေချိန်ကျောက်ခံခဲ့ရတာပါနောက်ဆုံးမှာတော့ရလက်လုံးဝမတူတဲ့မဲရေတက်တွေမကြေညာခင်လေးမှာတင်ကွန်ပျူတာ malware virus တွေတွေ့ခဲ့ရတာပါ
မဲရည်တွက်ဖို့ပြဿနာတွေဖြစ်လာရင်အသုံးပြုနိုင်အောင်အမေရိကန်ကမဲပေးနိုင်တဲ့တချို့ကွန်ပျူတာတွေမှာမဲပေးတဲ့စာရွက်တွေကိုစာရွက်နဲ့မတန်တင်ထားနိုင်ပေမဲ့လုံလောက်မှုရှိချင်မှရှိပါလိမ့်မယ်။အင်တာနက်ဖောက်ထွင်းသူတွေရင်ကကာကွယ်ခြင်းနဲ့အဖွဲ့အစည်းအလုံးအနေနဲ့ကတော့သက်ဆိုင်သူတွေအလုံးအနေနဲ့အွန်လိုင်းပေါ်မှာဆောင်ရမ်းရှောင်ရမ်းကိစ္စတွေကိုပိုးပြီးအသိပေးထားဖို့လိုမယ်လို့လည်းစိုက်ဘာလုံခြုံရေးကြွမ်းကျင်သူတွေကပြောပါရရှင်။
အမေရိကန်သမ္မတရွေးကောက်ပွဲနဲ့အွန်လိုင်းဟက်ကာအန်ဒီရဲ့အကြောင်းကိုတော့နားလောင်ပြောပြသွားတာပါ။ VOA American အတန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဩဂုတ်လ5ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေည10နာရီအထိနှာစင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့မြန်မာမိန်းကလေးတွေပြပမှာအိမ်အကူလုပ်နေကြရတဲ့အချိန်မှာရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကြောင့်နှာစင်ရမယ်အမျိုးသမီးကန္တာတုတ္တဆောင်လင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာကန္တာမှာတော့
ဦးအခုဦးရအစ်စ်ရေးဆက်တယ်မှာအသေးစားတွေနဲ့လက်လုံလက်စားတွေကိုဟိုတတ်ထုစမ်းတတ်တိုက်ထားဆရာမလိုဘဲနဲ့ပါမေပေးခွင့်ပြုရဲဆိုအပိုက်ကိုကျွန်တော်တို့ကကန့်ကွက်ခဲ့ပါတယ
်မြန်မာနိုင်ငံဘူမိသိပ္ပံအသင်းအထွေထွေအတွင်းရေးမှူးဦးအေးလွင်ပြောပြမယ်မြန်မာနိုင်ငံရဲ့တတ်ထုတူဖော်ရေးလုပ်ငန်းတွေအားနည်းနေရတဲ့အကြောင်းရင်းတွေနားဆင်ကြရမှာပါအဲ့ဒီအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုနားဆင်ရပါမယ်ရှင်ပြည်ထောင်စုသတင်းပတ်ထဲမှာချင်းတိုင်းရင်းသူအိမ်အကူအမျိုးသမီးငယ်တဦးစင်ကာပူနိုင်ငံမှာတပ်ဖြတ်ခံခဲ့ရတဲ့အမှုအတွေ့အိမ်ရှင်နဲ့သမီးဖြစ်သူတို့ကိုလူသတ်မှုနဲ့အရေးယူစုံစမ်းနေပါတယ်စင်ကာပူမှာမြန်မာအိမ်ကူအိမ်အကူအမျိုးသမီးပေါင်းတောင်းနဲ့ချီရှိနေတာဖြစ်လို့စင်ကာပူမှာရှိတဲ့မြန်မာအိမ်အကူတွေအရေးနဲ့ပတ်သက်လို့ home လို့ခေါ်တဲ့ဒီရွှေ့ပြောင်းအခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူအခွင့်အရေးချိုးဖောက်ရေးချုပ်လူခွင့်ရေးအကျိုးတော်ဆောင်အဖွဲ့အပြင် Helping Hand Migrant Workers အဖွဲ့တို့မှစေတနာဝန်ထမ်းတာဝန်ယူဆောင်ရွက်ပေးနေတဲ့ဥတမဝင်းကိုဒေါ်လှလှတန်းကဆက်သွယ်မေးမြန်းပြီးဒီအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာစူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve
Two women were charged today with the murder of their 24-year-old domestic helper from Myanmar. Prema S. Nirinasamy and her daughter Gayathri Murugayan were charged with killing Myanmar national Pyang Nai Don. They're accused of committing the murder at their flat at Bishan Street 11 between this Monday and Tuesday. It is believed that multiple bruises were found in the victim's body, indicating that...
အမျိုးသမီးနှစ်ဦးကိုဒီကနေ့ဆွဲချက်တင်လိုက်ပါတယ်။ Prima F. Nare Nasami နဲ့သမီးဖြစ်သူ Gayathri Murugayan တို့ကိုမြန်မာနိုင်ငံသူပြောင်းဝိုင်းတွန်းကိုတပ်ဖြတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။သူတို့နှစ်ဦးဟာ Bishan Satran တိုက်ခန်းမှာဒီတင်းလာနဲ့အင်္ဂါကြားလူသတ်မှုကိုကျူးလွန်ခဲ့တာလို့ဆွဲခံရတာဖြစ်ပါတယ်။တေဆုံးသူရဲ့ခန္ဓာကိုယ်ပေါ်မှာဒဏ်ရာတွေတွေ့ရတဲ့အတွက်ကလေးမအနေနဲ့နှိမ့်ဆက်ခံထားရတယ်လို့ယူဆရပါတယ်။ဆွဲချက်တွေကိုဖတ်ပြတဲ့အခါမှာဆွဆွဲခံရသူနှစ်ဦးတို့ကမျက်နှာပေါ်မှာဘယ်လိုမှအမူအရာမပြတ်သခဲ့ကြပါဘူးလို့စင်ကာပူ Channel News Asia ရုပ်သံလွှင့်ကအင်္ဂါနေ့ကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။စင်ကာပူမှာခုလိုမြန်မာတိုင်းရင်းသူအိမ်ကူအမျိုးသမီးတူအသက်ခံရမှုနဲ့ပတ်သက်လို့ Home လို့တို့ကခေါ်တဲ့ပြောင်းရွှေ့အလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းအလို့သမားများရေးကူညီဆောင်ရွက်နေတဲ့အဖွဲ့မှာစေတဝန်တန်းကူညီဆောင်ရွက်ပေးနေသူဦးတင်မောင်ဝင်းကိုမေးချိခဲ့ပါတယ်
။ကျောင်းတိုင်းတုန်းကဒီချင်းမျိုးသမီးလေးပေါ့လေသူကအသက်24နှစ်ရှိပြီးတော့ကလေးတယောက်အမေပေါ့လေသူ့ကိုဒီအသက်ခံရတဲ့ဆိုတော့သူတေဆိုးတာကိုကျွန်တော်စသိတာပေါ့လေ26နှစ်နေပါပြီးတယ်ပေါ့လေဘယ်လိုပြီးလဲဆိုလို့ရှိရင်ဒီစားအိအရှင်ရှိမှာသူကအလုပ်လုပ်တာပေါ့အဲ့ဒီပမာပြီမှာဆိုလို့ရှိရင်တော့ဒီရန်ကုန်တိုက်ခန်းလိုခါမျိုးပေါ့တရားစင်ကာပူနိုင်ငံသားတွေဆိုတော့ရဲ့ 80% အဲ့လိုပဲနေကြတော့သူအဲ့ဒီဒီစားတိုက်ခန်းမှာအဲ့ဒီမှာသူကအိအရှင်ရှိမှာအလုပ်လုပ်တယ်ပေါ့အဲ့တော့အဲ့နားမှာလည်းပမာတွေရတဲ့နေရာရှိတယ်အဲ့ဒီ10နာရီလောက်မှာပလိတ်တရားတွေပြောလာတာကိုတွေ့ရပြောဟိုအဲ့အနီးနားမှာဟိုဟိုမေးဒီမေးစုံစမ်းနေတာကိုသူအဲ့ပမာတွေတွေ့ရတဲ့ခါကျတော့ကျွန်တော်တို့ဒီလိုပေါ့ဒီ Facebook တွေမှာရေးကြတာပေါ့ပြီးတော့ကျွန်တော်တို့ရှိလို့လည်းအဲ့ဒီကချင်းဖွဲ့ရလေပြောအဲ့ဒါကျွန်တော်တို့စီရတယ်ကျွန်တော်တို့ဖွဲ့ပါလေ Happy Hands ဖွဲ့ရအကြောင်းကြားတယ်ပေါ့အဲ့လိုအဲ့လိုပဲအဲ့ဒါအဲ့လိုဖြစ်တာလဲပါလေတိကျလာအကူညီပေးကြပါဦးဆိုပြီးတော့ကျွန်တော်တို့စီရရောက်လာပါပေါ့လေအဲ့ဒီကအဲ့ဒါနဲ့ကျွန်တော်တို့ကလည်းဒီချင်း community ကိုစုံစမ်းကြည့်တဲ့ခါကျတော့ဒီကလေးမလေးကပမာနေရာလဲဒီဆမ်းမှာအဲ့လိုတေဆုံးနေတာကိုတွေ့တဲ့ကလေးမလေးကသူကဒီတိတိမ်မြို့နယ်ရဲ့အဲ့ကြီးရဲ့ဇွာလေးတူပါမှာနေရဲ့နေပြီးတော့သူကဒီမှာလောက်တာလောက်တာ5လ6လတော့ပဲရှိသေးတယ်လေပြီးတော့နောက်မှကျွန်တော်တို့ဆက်ပြီးလာအဲ့ဒီအိမ်ရှင်ကအဲ့လိုပဲအိမ်ပေါ်ကိုခဏခဏတော့သူစုနှိမ့်ဆက်တဲ့ဓာတ်ကိုမခံနိုင်လို့ခဏခဏပြောင်းနေ၄၆ရောက်ရှိဒီကောင်မလေးကအဲ့နောက်ဆုံးလုံနေတဲ့အိမ်ပေါ်အကူလူသမားလေးလို့သိရတယ်လေ အခုအသက်သက်ဥစ္စာဆိုတော့ဆွဆွဲထားတဲ့တံမရရှိတဲ့လူကလို့ပြောရအမျိုးသမီးပေါ့အဲအိန္ဒိယလူမျိုးနှစ်ယောက်ကိုကျွန်တော်တို့ဒီတရင်ကလည်းမှာသူတို့လှုပ်ထားကိုတွေ့ရတယ်ပေါ့ဟာဒီအရှင်ရဲ့အမျိုးသားကလည်းသူတို့ဟိုရဲလို့ကျွန်တော်တို့တရင်ကလည်းမှာရေးထားတာကျွန်တော်တို့တွေ့ရသူတို့ကိုအဲ့ဒီအိန္ဒိယပဲ26ရက်နေ့ပဲဒီပလိကလေးပြီးတော့သူတို့ကိုခေါ်ပြီးတော့စစ်တယ်ပေါ့လေစစ်ပြီးတော့သူတို့ကျွန်တော်တို့သိတာကတော့အဲ့ဒီကခေါ်ပြီးတော့သူတို့ရဲမှာပဲထားထားတယ်ဂျမန်ယူထားတယ်ပေါ့လေအဲ့မနေ့တော့သူတို့ဂျမန်တပတ်ပြည့်လို့ထင်တယ်ဘုံမှာအဲ့ဒီနောက်ထပ်ဂျမန်တပတ်ထပ်ယူတယ်ဆက်လက်ပြီးတော့စစ်ဆေးနေသေးပဲရှိတယ်လေဒါကျွန်တော်တို့ဒီတရင်ကလည်းမှာသူတို့ခေါ်ပြတဲ့ဥစ္စာကိုကျွန်တော်တို့သိရတာပေါ့
ခလီမာလေးအကြောင်းကိုနည်းနည်းပြောပြပြနောက်တော့သူတည်ဆုံးပုံတည်ဆုံးနည်းပေါ့နော
်ခင်ဗျားလေးသူတည်ဆုံးနေဆိုတာကတော့ကျွန်တော်တို့တွေကတေချာမသိဘူးသူတို့ရဲ့ဒီဟိုနေ့ကရေရရပြီးတော့စုံစမ်းစစ်ဆေးမှုပြီးတော့ post mortem ပါတော့လုပ်ပြီးသွားပြီဒါပေမဲ့ကျွန်တော်တို့ရေရလေးပြီးတော့သူကတရားဝင်ထုတ်ပြန်ကြေညာမှုမရှိတဲ့အတွက်ကျွန်တော်တို့တော့တေချာမသိဘူးအဲ့လိုတည်ဆုံးပြီးတော့မကြာခင်မှာပဲကျွန်တော်တို့သိတဲ့အခါကျတော့မြန်မာတန်ရုံရဲ့အကူအညီနဲ့သူကသူနေရရွာလေးပြီးတော့ဒီရန်ကုန်ရောက်ဖို့ဆိုလို့ရှိရင်သူကတော်တော်ကြီးကိုကျေကျလာတယ်လေအဲရန်ကုန်ရောက်တဲ့ခါမှာဒီ passport ရဖို့လို့နောက်ပြီးတော့ဒီ visa ကိုချက်ချင်းရဖို့လို့ဆိုပြီးအဲတန်ရုံအကူအညီနဲ့လုပ်ပေးတဲ့အတွက်ကြောင့်မလို့သူ့ရဲ့အကူပေါ့လေသူ့ရဲ့အကူကဘယ်ညရောက်လာလဲဆိုလို့ရှိရင်ဆယ်နှစ်အနည်းကရောက်လာတယ်မြန်မာတန်ရုံကလေပြီးတော့တွားရကြိုးပြီးတော့သူမနေတော့ဆိုလို့ရှိရင်ဒီသူ့အကူနဲ့သူအလောင်းကိစ္စဟိုလို့လုပ်မလဲဆိုတဲ့ဥစ္စာကိုသူတို့စဉ်းစားနေကြတယ်ပေါ့သူ့ရဲ့အလောင်းကိုရန်ကုန်ပဲပြန်ပေးရမသူ့ရဲ့ body ကိုပေါ့လေရန်ကုန်ပဲပြန်ပေးရမလားကံတွေမလားလို့မဟုတ်ရှင်ဒီမှာပဲတကြုံမလားဆိုတော့သူတို့စဉ်းစားနေကြတယ်ပြောသူလည်းခုနသူသူလည်းသူ့ကိုလည်းသူရဲရလေးပြီးတော့ဒီ body ကိုပြေဝင်းပေးလိုက်ပြီပေါ့လေသူ့ရဲ့အကူကကျွန်တော်တို့သိသလောက်ဆိုလို့ရှင်သူ့အကူကပုံမှန်လဲဆိုလို့ရှင်အဲ့ဒီရွာမှာပဲလှုပ်လှုပ်တယ်သူကအဲ့ဒီမှာတော့ RC charge ရဲ့သူကဟိုတရားဟောဆရာပေါ့လေသူလည်းသူကလုံနေအလုံးလုံနေပေါ့အဲ့ဒီမှာ
အဲ့ဒီကောင်မလေးနောက်ခံအကြောင်းကိုนี่เนี่ยเปียบๆไปแล้ว
ตัวอ่ะบะมาลุกขาเลยဆိုလို့ရှင်ตัวอ่ะไอ้ชิ้นมายัวมาอะไรไม่ผิดหรอกตัวกะลีมาตက်ไปอลุลุกตัวอโกบ่เลยตัวอกูน่ะกูพาสต้าลงนี่แหละตัวอโกอ่ะแหละกูอ่ะแหละไอ้ตัวไอ้มาฉิรอไอ้ตัวไอ้อลุลุกนี่แหละไอ้มาตุ่ยพี่รอไอ้หนองจ่าเลยบ่เลยไอ้กะลีမျိုးมาอลุลุกนี่แหละไอ้หนองจ่าเลยแล้วตู้มาโหเนี่ยบ่มวยชิ้นอ่ะ7รอบสิตัวอ่ะอเนกซง
အဲ့တော့ तू อ่ะဘယ်လိုလုပ်ဒီချင်းပြည်နေကနေပြမစင်ကူရအောင
်ချင်းပြည်ကနေဘယ်လိုရောက်လာလဲဆိုလို့ရှိရင်ကျွန်တော်ဒီမှာဆိုလို့ရှိရင်ချင်းပြည်နေကချင်းအမျိုးသားတွေအတီးတွေဖလန်ဟာကအများကြီးပဲကျွန်တော်ဒီစင်ကူမှာအဲ့ဒီဝရင်းနေနဲ့အင်းအင်းအကူအလုသမားနေနဲ့လုပ်နေရတာအလုသမားနေနဲ့လုပ်နေတာကျွန်တော်ဒီမှာအများကြီးတော်တော်တော်ဒီမှာတော့မလေးရှားမှာလည်းအများကြီးပဲအဲ့တော့ तू ကတော့ဘယ်လိုရောက်လာလဲဆိုလို့ရှိရင် तू อ่ะအဲ့ဒီကလေးမျိုးမှာရှိတဲ့အဲဒီပို့ပေါ်လေကျွန်တော်ခေါ်တော့ကျွန်တော်ပွဲစားပဲခေါ်ပါပဲဆိုတော့ illegal recruiter ပေါ့သူကလေပြီးတော့နဲ့ဆက်ရပြီးတော့ illegal recruiter လည်းသူကလည်းခုနကဘယ်လို claim မနေတော့ချင်းနည်းနည်းဆက်မှာပေါ့သူနဲ့ဆက်ရပြီးတော့သူကလေပြီးတော့ခေါ်လာလို့ရပြီးတော့ agency အပ်ပြီးတော့အဲဒီမှာဒီလိုလှုပ်လာလုံနေတာပေါ့လေ
စင်ကာပူနိုင်ငံနဲ့တိုးတက်တဲ့နိုင်ငံဆိုတဲ့ခါကျတော့ဒီအလုပ်သမားအခွင့်အရေးနဲ့ပတ်သက်ပြီးတော့သူတို့ကစောင့်ထိန်ရမယ့်စီးမျဉ်းတို့ဒီ insurance ပေါ့နော်အမကန်ဒီပါရတော့ရှိမှာပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့စင်ကာပူနိုင်ငံမှာဟိုမြန်မာနိုင်ငံကအကူတွေဘလောက်လောက်ရှိလဲတခြားနိုင်ငံကကောအင်ဒိုနီးရှားတို့ဖိလစ်ပိုင်တို့ကလာကြသူတို့နိုင်ငံအစိုးရကကောဘလို့အကာအကွယ်ပေးလဲပေါ့နော်ကျမတို့မြန်မာနိုင်ငံအိမ်အကူတွေခံစားရတဲ့အခွင့်အရေးနဲ့ဘလို့ကွာတယ်လဲပေါ့နော်အဲ့ဒါဒီနေ့ရှင်းပြပေးပါလ
ားကျွန်တော်ဒီစင်ကာပူမှာကျွန်တော်ဘယ်လိုဒီဒိုမက်ဆိုဝါကာအိမ်အကူလို့တမလုံနေတဲ့အမေအပြည့်စုံနှစ်ပိန်းအောင်ရှိတယ်လို့ပြောတယ်စုစုနိုင်ငံဆိုတာပေါ့လေအများအများဆုံးကတော့ကျွန်တော်တို့ဒီဖိလစ်ပိန်းဆိုဖိလစ်ပိန်းပြီးလို့ရှိရင်အင်ဒိုနီးရှားဗမာကတော့ကျွန်တော်တို့ပြည်ရဲ့တည်ရင်းရဆိုလို့ရှိရင်ဟောဒါတေချာတော့မတေချာဘူးတော့ဆိုတော့နှစ်ပေါင်းခွဲနဲ့၃000မှာရှိတယ်လို့ကျွန်တော်တို့သိရတယ်လေဒီမှာလည်းခုနကပြောလို့အင်ကူလို့သမတယောက်ကိုသူတို့ခန့်လိုက်ပြီဆိုလို့ရှိရင်သူတို့ကဘာလုပ်ရလဲအင်ရှင်ကဘာလုပ်ရလဲဆိုလို့ရှိရင်သူက insurance ကိုဝယ်ရတယ် insurance ကဘာလဲဆိုတော့သူ့ရဲ့ medical coverနောက်တော့ accident ဖြစ်တယ်ဆိုလို့ရှိရင်သူကဒီဆေးရုံဈေးတို့ဘာလို့နောက်ပေဆုံးနေဆိုလို့ရှိရင်သူကဘာလို့ရလဲဆိုတော့အဲဒီအတွက်ဒီသူ့ရဲ့ဥပဒေရဆိုလို့ရှိရင်သူကဒီ coffin body ကိုပေါ့လေဒီ host country ရလေကြည့်ရလေပြီးတော့ဒီကိုယ်နိုင်ငံအထိကိုပြန်ပေးပြန်ပြီးတော့ပို့ပေးတဲ့ဈေးတွေပါ cover ဖြစ်တဲ့ဒီ insurance ကိုယူရတယ်ပေါ့လေမြန်မာနိုင်ငံနဲ့ claim လေးနဲ့ပတ်သက်လို့ရှိရင်အဓိကအခက်အခဲကသူတို့ဘာဖြစ်လို့ပြဿနာဖြစ်တာလဲဆိုလို့ရှိရင်အဓိကကဒီဘာသာစကားပေါ့ ဘာသာစကားနားမလည်တဲ့ဘာရည်နဲ့မနစ်ကဘာလို့ဆိုဒီကျွမ်းကျင်မှုရယ်ဒါမှဆိုရင်ဥပဒေရဆိုလို့ရှိရင် Sunday Sunday ဆိုလို့ရှိရင်ကျွန်တော် off ရယ်အဲ Sunday ကိုမပေးဘူးအဲဒီပြဿနာတွေရရှိတယ်ဟောကျွန်တော်မြန်မာနိုင်ငံသားတွေကလေးမလေးတွေရပါဆိုတော့သူရဲ့ right ပေါ့လေအဓိကအဲ့ဒါပဲဘာ Philippines နဲ့ကွာတာအဓိက right ကိုကျွန်တော်တို့မသိတာသူရဲ့ domestic worker လုပ်တယ်ဆိုရင်သူကသူရပိုင်ခွင့်ရမှာလေသူကဘာလုပ်ရမလဲဆိုတော့အဲ့ဒါကိုကျွန်တော်တို့ကမသိဘူးဥပမာဆိုလို့ရှိရင်သူကဒီမှာဥပဒေထဲမှာရေးထားတယ်မျိုးသမီးအိမ်အကူကအမျိုးသားကိုနှိမ်မပေးရဘူးအဲ့လိုကြီးသို့တော့ဒီမှာသူကနှိမ်ခိုင်းလို့ရှိရင်လည်းကျွန်တော်ကဖိုးကြီးစုပြီးနှိမ်ပေးတာပဲအဲ့အဲ့လိုမျိုးလေးတွေပေါ့ဖိလစ်ပိုင်းတို့ပေါ့ကျွန်တော် sorry ပဲသူအဖိုးကြီးကငါထဲမှာပါတယ်မနှိမ်ရဘူးအဲ့အဲ့လိုဆိုသူကနားလဲရယ်လေကျွန်တော်တို့ရကခုနကပြောလို့သူကခုနကလို့proper training မရှိဘူး။ငါဘာလို့ရမလဲဆိုတာမသိဘူး။ strike ကိုမသိဘူး။အဲအဲ့ဒါကြောင့်ကျွန်တော်တို့အဲတော်တော်များများခေါင်းငုတ်ခံရတော့လေ။ You can bend but never break me
cuz it only serves to make me more determined. တလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုတုဒ္ဒဆောင်လဲအမေရိကန်တခွင်ကိုဆက်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုမဲခဘာမြေရွေးချယ်ပွဲမှာအရီဇိုနာပြည်နယ်ကိုစားပြုပါဝင်ရှင်ပြိုင်ခဲ့တဲ့မက်ဂျီမေဆင်ရဲ့တဘာဝပါဝင်ခြင်းဆိုင်ရာအမြင်တွေကိုကိုအောင်အောင်ကမေးမြန်းတင်ဆက်ထားပါတယ်ရှင်
ရောက်ရှင် animation graphic design ပညာရပ်တွေအကြောင်းစီးပူးခြင်းတော့ American ပြည်ထောင်စု California ပြည်နယ် Hollywood ကတင်နန်းချောင်းတွေကအကောင်းဆုံးထဲမှာပါဝင်ပါတယ်လုပ်ငန်းဝင်တွေကအတွေ့အကြုံရှိသူတွေကလည်းအနီးကပ်လာရောက်တင်ကြားပို့ချပေးတာကိုတင်ယူခွင့်ရရှိနိုင်တာရောဒီကနေတဆင့်အဆက်အသွယ်ကောင်းကောင်းနဲ့လုပ်ငန်းဝင်တွေကိုဝင်ရောက်နိုင်ဖို့အခွင့်အလမ်းလဲပိုရနိုင်တာကြောင့်မှနန်းလောင်ရေ
ဟုတ်တယ်နော်ကိုအောင်ရေခုခေတ်မှာက animation ဆိုတာကလည်းရုပ်ရှင်တွေအတော်များများမှာပါတာဆိုတော့နောက်ပြီးကွန်ပျူတာနည်းပညာကိုလည်းစိတ်ဝင်စားပြီးတော့အနုပညာကိုလည်းအာသင်သူတွေအတွက်ကတော့ animation ကွန်ပျူတာအထူးပြုလုပ်ချက်ဘာသာရနဲ့တော့အတော်ပဲဖြစ်နေမှာပေါ့
သိဟုတ်တာပေါ့ဗျာရုပ်ရှင်လို့ဆိုလိုက်တာနဲ့ရိုက်ကူးတာနောက်တီးဖြတ်တာတွေအပြင် animation သင်ဖို့ Hollywood က No More Animation သင်တန်းကျောင်းကို Alex Alvarez က1998ခုနှစ်မှာစတင်ဖွင့်လှစ်ခဲ့ပါတယ်ဗျာအထူးသဖြင့်ဒီရုပ်ရှင်ဇာတ်လမ်းတွေမှာပါဝင်တဲ့အထူးပြုလုပ်ဖန်တီးမှု Visual Effect Animation တန်းကြောင်ကိုစတင်ဖွင့်လှစ်တုန်းကဆိုရင်ကျောင်းသား50လောက်သာရှိပေမဲ့အခုတော့450လောက်အထိတောင်ရှိနေပြီဆိုပဲဗျ။
တင်းနနာဦးရဲ့တိုးလာပေမဲ့တိတ်အများကြီးတော့မဟုတ်သေးဘူးနော်ကွာ
။အော်ဒါကတော့နန်းလောင်ကြီးနီးပညာနဲ့အနုပညာကိုခုံခုံမမင်နဲ့ယူသွမှသာလေ့လာလို့အဆင်ပြေနိုင်မဲ့ဘာသာရမျိုးဦးဗျ။ဒီကျွန်တော်တို့ media production ကျောင်းတွေတက်တုန်းကဆိုရင်လည်းတချို့ဒီနီးပညာနဲ့ဆိုင်တဲ့အတန်းတွေမှာဆိုရင်ကျောင်းတစ်ကျောင်းလုံးတစ်နှစ်ကို4လစာသင်ချိန်3ချိန်ရှိတာတော့မှတချို့ဘာသာရပ်တွေဆိုရင်တစ်နှစ်ပတ်လုံးသင်ကြားတာမျိုးမဟုတ်ဘဲတစ်နှစ်ကို4လတစ်ချိန်လောက်ပဲသင်ကြားပေးပါတယ်ဟိုတခြားဘာသာရပ်တွေနဲ့ဆိုင်တော့ဒီသင်ကြားသူကျောင်းသားကျောင်းသူဥယျာဉ်နေတာပေါ့ဗျာ
တနက်နိုမွန်ကျောင်းအကျောင်းဆက်ပါအောင်ကိုအောင်
အော်ဟုတ်ကဲ့ဒီအကြောင်းမှာကနောက်ဆုံးပေါ်နီးပညာတွေအသုံးပြုတဲ့ကွန်ပျူတာခန်း9ခန်းပုံဆွဲခန်း4ခန်းပုံတူပြုလုပ်ခန်းတွေနောက်ဒီစာသင်ခန်းတွေလည်းရှိပါတယ်ဒီစာသင်ခန်းတွေကိုကျွန်တော်တို့တွေသိပ်ပံရုပ်ရှင်တွေထဲမှာမြင်ဘူးနေကြအတိုင်းခန်းခန်းနာနာကိုပြင်ဆင်ထားတာပါပြီးတော့ဒီအကြောင်းမှာကျောင်းလာတက်သူ50ရာခိုင်နှုန်းဟာ visual effect သင်ကြားပြီးတော့ဟိုကျန်တဲ့50ရာခိုင်နှုန်းကတော့ video game လုပ်ဖို့သင်ကြားတယ်လို့ Alex Alvarez ကပြောပါတယ်
The purpose of Nomen is to allow aspiring artists to get jobs in the entertainment industry. And so
ဒီပြောပြလုပ်ငန်းဝင်တွေမှာအလွတ်လွတ်ချင်ကြတဲ့သူတွေအတွက် Nomen ကိုဖွင့်ထားတာပါ။ရုပ်ရှင်အထူးပြုလုပ်ချက်တွေ၊ video game တွေဖန်တီးခြင်းသူတွေအနေနဲ့ဒီမှာနှစ်နှစ်သုံးနှစ်လောက်လာတက်ပြီးရင်အလုပ်ဆက်လုပ်လို့ရပါပြီ။ပကြီ၊ပပုပုံဆွဲ၊ဓာတ်ပုံ၊ graphic design ကိုစိတ်ဝင်စားသူတွေအနေနဲ့ဒီအကြောင်းကနေတစ်ဆင့်လုပ်ငန်းဝင်တွေကိုသွားနိုင်တဲ့အကြောင်းသူကရှင်းပြသွားတာပါ။
You knew this would happen?
He'll fight to defend.
We're going up against gunships.
ဒါပြန်ရုပ်ရှင်ရိုက်ကူးရမှာအသုံးပြုတဲ့နာမည်ကြီး Avatar ရုပ်ရှင်ကားဆိုရင်1.5 billion အထိဝင်ငွေရခဲ့ပြီးတော့ World of Warcraft video game ဟာဆိုရင်လည်း10 billion လောက်အထိဝင်ခဲ့တာကြောင့်ဒီရုပ်ရှင်ရဲ့ video game လုပ်ငန်းမှာဝင်ရောက်လုပ်ကိုင်ဖို့စိတ်ဝင်စားသူတွေလည်းတိုးလာပါတယ်Hollywood ရုပ်ရှင်လုပ်ငန်းတွေမှာလုပ်ကိုင်ခဲ့ဘူးသူအသွေးအကြုံများသူတွေကိုယ်တိုင်တင် जा ပို့ချပေးတာကြောင့်ကျင့်နဲ့နေသူចောင်းသားသူကတော့ Brett Shields ပါ
But nowhere else in the country will you find such a gathering of professionals
both educators and
အခုလိုလုပ်ငန်းကျွမ်းကျင်သူတွေကိုယ်တိုင်သင်ပေးနေတဲ့အကြောင်းမျိုးဒီတနိုင်ငံလုံးဘာမှမရှိပါဘူး video games တွေဘယ်လိုလုပ်လဲပုံတွေဘယ်လိုဆွဲလဲ animation တွေဘယ်လိုဆွဲလဲဆိုတာတွေအားလုံးကိုသင်ကြားရင်းသင်ယူရင်းပြုလုပ်ရင်းနဲ့ဆရာတွေရောတပည့်တွေပါအားလုံးအတူတူလေ့လာသွားရပါတယ်ဒါလို့အတူတကွပူးပေါင်းလှုပ်ဆောင်သွားတာဟာတကယ့်ကိုကောင်းပါတယ်လို့ she's ကပြောသွားတာပါ
နောက်ပြီးတော့နော်မွန်ကျောင်းမှာအထက်တန်းအဆင့်ကျောင်းသူကျောင်းသားတွေအတွက်တရားအထူးပြုသင်ကြားပေးသလိုပဲတခြားဘာသာရပ်ပေါင်း100ကျော်ကိုသင်ကြားပို့ချပေးနေပါတယ်စစ်ကူးအကြံဉာဏ်တွေကိုလက်တွေ့သင်ကြားပြသပေးမှုနဲ့ပေါင်းစပ်ပေးသလိုပဲလုပ်ငန်းနဲ့ပတ်သက်လို့တမိုင်းကျောင်းကနေနောက်ဆုံးပေါ်နည်းပညာတွေကိုကွန်ပျူတာခန်းမှာသင်ကြားပေးပါတယ် deadline.com ရဲ့အကြီးရန်အက်ဒီတာ Dominic Patterns ကအခုရိုက်နေတဲ့ရုပ်ရှင်တွေမှာအထူးပြုလုပ်ချက်အတော်များများပါတယ်လို့ဆိုပါတယ်
The big blockbusters, the superhero films, the sci-fi films, the films that put the lights on in Hollywood.
ဟောလိဝုဒ်ကနေမကြီးရုပ်ရှင်ကားတွေ၊သူရဲကောင်းဇာတ်လမ်းတွေ၊သိပ္ပံရုပ်ရှင်တွေမှာအထူးပြုလုပ်ချက်အများကြီးပါပါတယ်။ဒီကမ္ဘာတစ်လွှားကနိုင်ငံပေါင်း20ကျော်မှာ visual effect အထူးပြုလုပ်ချက်တွေကိုဖန်တီးသူ2000လောက်ရှိနေပြီးတော့ဒီကျွန်တော်တို့တွေ့မြင်နေရတဲ့အရာတွေနောက်ဒီခေတ်ကဟောလိဝုဒ်ဘာတွေဖြစ်နေလဲဆိုတာတွေကိုသူတို့ကဖန်တီးနေတာပါလို့ pattern ကပြောသွားတာပါ။ဒီကွန်ပျူတာအထူးပြုလုပ်ချက်ဖန်တီးမှုဟာအခုအခါမှာကမ္ဘာလုံးဆိုင်ရာလုပ်ငန်းတစ်ခုဖြစ်လာနေပါပြီ။ဒီလုပ်ငန်းမှာဝင်ရောက်လွတ်ကင်ဖို့လူငယ်များပြားလည်းစိတ်အားထက်သန်နေကြတာပါ။သူတို့တွေကရုပ်ရှင်ဒါမှမဟုတ်ဗီဒီယိုဂိမ်းတစ်ခုအောင်မြင်ဖို့အတွက်နောက်ကွယ်ကဖန်တီးကြိုးပမ်းနေကြသူတွေလို့ပြောရင်လည်းမမှားပါဘူးဗျာ
။ဟုတ်ပါရဲ့နော်။ရုပ်ရှင်ကားတကားအောင်မြင်ပြီဆိုရင်အများအဖြစ်အားလုံးကမင်းသားမင်းသမီးတော်ချောင်းဒါရိုက်တာတွေတော်ချောင်းတွေကပြောကြတာ။နောက်ကွယ်ကအခုလိုအမှုပညာဖန်တီးသူတွေအကြောင်းတော့လူတွေကသိသတိမထားမိကြဘူးနော်။
ဟုတ်ပါတယ်နန်းလောင်ကြီးဒါပေမဲ့လေဒီကိုယုံကြည်ရအလုပ်ကိုလုပ်နေကြတာမို့သူတို့ကတော့သိအာယုံထားမှာမဟုတ်ပါဘူးဗျာဒီအမေရိကန်ပြည်ထောင်စုမှာကအများအဖြစ်တော့ဒီမိဘတွေကပဲဖြစ်ဖြစ်ចောင်းသားတွေကိုယ်တိုင်ကပဲဖြစ်ဖြစ်ဒီနှစ်သက်ရာဝါသနာပါရာပညာရက်ကိုသာဟိုအာယုံထားပြီးတော့လိုက်စားကြပါတယ်ဆရာဝန်အင်ဂျင်နီယာဖြစ်မှဆိုတာမျိုးမဟုတ်ဘဲနဲ့ကိုအားတန်ရာကိုလေ့လာတော့လဲမြန်မြန်ခီးရောက်ပြီးတော့ပို့ပြီးတော့လဲအောင်မြင်မဲ့အခွင့်အရေးရနိုင်တာပေါ့ဗျာ
ဟုတ်တယ်နော်ကိုအောင်ဒါကြောင့်အမေရိကကចောင်းနေမှာအခြေခံအဆင့်ကျောင်းတွေကစပြီးတော့ကလေးတွေကိုသူတို့ရဲ့မွေးရပါအရေးအချင်းတွေဖော်ထုတ်နိုင်အောင်လို့ဂီတပကြီးရုပ်ရှင်အာကစားဆက်မှုလက်မှုစတာတွေကိုသင်ကြားထိတွေ့စေတာကို
ဟုတ်ပါတယ်ဗျာကျွန်တော်တို့ဒီမေရီလန်းပြည်နယ်ကအခြေခံပညာကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းပွဲတော်ပေါ့ဗျာအဲ့ဒီအကြောင်းကိုလည်းကျွန်တော်ဆက်ပြီးတော့ပြောပြခြင်းပါတယ်ဒီရုပ်ရှင်ပွဲတော်ရဲ့အဓိကရည်ရွယ်ချက်ကတော့လူငယ်တွေမွေးရဆေးရဲ့စိုးကျိုးတွေကိုသတိပြုမိစေဖို့ပေါ့တကယ်တော့လေအမှုပညာဖန်တီးမှုစွမ်းအားဆိုတာကဟိုအသက်ရွယ်မရွေးမှသူ့အနေနဲ့သူရှိပြီးသားလို့ဆိုရမှာပါအဲ့ဒီရုပ်ရှင်ပွဲတော်မှာပြသတဲ့ရုပ်ရှင်တွေကိုကြည့်ပြီးနောက်ဒီရုပ်ရှင်တွေကိုဖန်တီးသူကျောင်းသူကျောင်းသားတွေရဲ့အရေးအသွေးတွေပေါ်ကိုပြိုင်ပွဲကျင်းပပေးတဲ့ဒီ Frederick Kahn Council အဖွဲ့ဝင် Billy Shrieve ကအတော်လေးအားသိမ့်ခဲ့ပါတယ
်မွေးရဆေးဝါးဆန့်ကျင်ရုပ်ရှင်တွေကို Classmate for Life လို့ခေါ်တဲ့ရုပ်ရှင်ပြိုင်ပွဲကနေတဆင့်ဆက်လက်ဖန်တီးဖို့ကိုလည်းပထမအကြိမ်ရှင်ပြိုင်မှုရလဒ်တွေကတွန်းအားပေးနေပါတယ်အထက်တန်းအလဲသားနဲ့မူလာရန်ကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းအထက်တန်းကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲမှာ lights out ရုပ်ရှင်နဲ့ပထမရခဲ့သူကတော့လင်ကနောအထက်တန်းကျောင်းကဆယ်ရန်ကျောင်းသား Alex Ismay ပါသူကလူဘဝကိုမိလုံးတစ်လုံးနဲ့နိုင်ရှင်ဥပမာပေးပြီးတော့ရိုက်ကူးထားတာပ
ါ Our friends and family around us each represent a different light
ကျွန်တော်တို့ပတ်ဝန်းကျင်ကတငယ်ချင်းတွေမိသားစုတွေကမိလုံးတစ်လုံးချင်းစီကိုကူစားပြုပါတယ်ဒီမိတွေဆက်လင်းနေဖို့လို့ပြီးတော့ပိုလင်းတာကပိုကောင်းပါတယ်မွေးရဆေးသုံးဆဲမိပြီးတော့မီးလုံးတွေပိတ်သွားရင်မိသားစုတွေနဲ့ခွဲခွာရပါလိမ့်မယ်ဆိုပြီးတော့သူကရှင်းပြသွားတာပ
ါခုလိုရုပ်ရှင်ပွဲတော့ကျင်းပဖို့အကြံပေးခဲ့တဲ့ Frederick Kahn Council အဖွဲ့ဝင် Bill Shrieve ကဒီပြိုင်ပွဲမှာ95ယောက်ပါဝင်ရှင်ပြိုင်ခဲ့တယ်လို့ဆိုပါတယ
် Why are drugs bad for elementary school students? The parents love it because
ရိုးရိုးရှင်းရှင်းလေးလုပ်ထားတာပါအထက်တန်းနဲ့အလယ်တန်းကျောင်းသားတွေအတွက်မွေးရဆေးဟာကမ္ဘာကြီးကိုဘယ်လိုဖြစ်စီလဲဆိုတာနဲ့မူလာတန်းကျောင်းသားတွေအတွက်မွေးရဆေးရဲ့စိုးကျိုးတွေအကြောင်းတင်ပြဖို့ပါသူတို့ကလေးတွေနဲ့အတူထိုင်ဗီဒီယိုကိုကြည့်ပြီးတော့ဒီအကြောင်းကိုပြောနိုင်တဲ့အတွက်မိဘတွေကလည်းဒီအစီအစဉ်ကိုသဘောကျပါတယ်ဒီလိုအစီအစဉ်မျိုးလေးကတော့အတော့ကိုအကျိုးရှိမှာမလွဲပါဗျာလူငယ်တွေလမ်းမကိုလည်းမရောက်နိုင်အောင်ပညာပေးပြီးသားဖြစ်တဲ့အပြင်ရှိပြီးသားအတက်ပညာအမှုပညာဖန်တီးမှုစွမ်းအားကိုလည်းတင်ဆက်ခွင့်ရတဲ့အတွက်ဒီအခွင့်အရေးအတွက်တော့ဝမ်းသာနေကြမှာတော့မလွဲပါဗျာ
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လေးအမေရိကန်တခွေမှာရုပ်ရှင်ပွဲတော်နဲ့ animation ဖန်တီးမှုတွေအကြောင်းနှာစင်ခဲ့ကြရတာဖြစ်ပါတယ်။အခုနောက်ဆုံးနှာစင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
တင်ယောဆက်တက်ပိုးများလာတဲ့မြန်မာနိုင်ငံမှာတပ်တူတွင်လုပ်ငန်းအတွက်ရှင်သန်တိုးတက်မှုအားနည်းနေတာမို့ဒီလိုဖြစ်စေတဲ့အဟံအတားတွေနဲ့စိန်ခေါ်မှုတွေက ဘာတွေလဲဆိုတာကိုကြည့်ရအောင်နော်မြန်မာနိုင်ငံရဲ့တပ်တူရင်းလုပ်ငန်းရှင်းတန်းဖွံ့ဖြိုးရေးအတွက်အနှောက်အယှက်ဖြစ်စေတဲ့အကြောင်းရင်းတွေထဲမှာရှင်းလင်းပြတ်သားတဲ့တပ်တူရင်းဥပဒေမရှိတာမြေယာပိုင်ဆိုင်ခွင့်ဥပဒေအားနည်းတာအပြင်လုံထုံးလုံနည်းတွေမလိုအပ်ဖက်နဲ့များပြားရှုပ်ထွေးနေတာတွေပါဝင်ပါတယ်ဒါအပြင်တတူတူဖို့ရေးဆိုင်ရာမူဝါဒကောင်းတဲ့လိုအပ်နေသလိုရင်ဆိုင်လိုက်ရတဲ့ပြဿနာတွေတစ်နှစ်တခြားတိုးတက်ထွန်းကားလာနေတဲ့ဤပညာတွေပေါ်မှာမူတည်ပြီးတတူတွင်ဥပဒေကိုအစဉ်အမြဲဖြည့်ဆွတ်ပြင်ဆင်မှုတွေလုပ်ပေးဖို့လည်းလိုအပ်ပါတယ်ဒီထဲမှာတူဖို့ခွင့် license ချထားပေးရမှာအသေးစားတွေပွနေအောင်ချထားပေးတာဟာတတူတွင်လုပ်ငန်းတိုးတက်ရေးအတွက်အဟံအတားတစ်ခုဖြစ်နေတယ်လို့မြန်မာနိုင်ငံဘူမိသိပ္ပံအသင်းအထွေထွေအတွင်းရေးမှူးဦးအေးလွင်ကပြောပါတယ်
တတူဆိုတာကအသေးစားလေးတွေလက်လုံလက်စားလေးတွေမပေးသင့်ဘူးတကယ်ကို long time အနည်း20 30 40 50ထုတ်လုပ်နိုင်တဲ့အကြီးစားတွေပေးသင့်တယ်ဒါပေမဲ့တကယ်တမ်းကျတော့နှမျိုးရှိပါတယ်အသေးစားမပေးသင့်ဘူးလက်လုံလက်စားတော့ဒီလိုပါတတူထွက်တဲ့ဒေသကနေပြည်မှာဥပအပြင်ရွှေသူရွှေစားလေးတွေလက်ဘရောင်းတော့မှာဆိုလို့ရှိရင်လေကြီးဒီစားလေးတွေကိုတွတ်သူဟို traditional ရောက်ပေါ်ရိုးရာလိုက်ထုတ်တဲ့အသေးစားတွေကဒေသခံပြည်သူရဲ့သူတို့ရဲ့ဘီယိုပလာလုပ်တဲ့လုပ်ငန်းတွေမထိခိုက်မပြတ်အောင်လို့သူတို့ကိုစုပေါင်းပြီးတော့လုပ်ခွင့်ပေးသင့်ပေးတတ်တာဟုတော့ချိန်ချိန်ပြီးပေးရမှာဖြစ်တယ်။ဒါပေမဲ့အသေးစားဆိုတဲ့အကြောင်းပြချင်းနဲ့၃နှစ်တို့၅နှစ်တို့ပေးတဲ့လုပ်ငန်းတွေကတချို့အခုဥတွေအစ်စ်ရေးဆွဲတဲ့မှာအသေးစားတွေနဲ့လက်လုံလက်စားတွေကိုဟိုတတ်ထုစမ်းတတိုက်ထားရမလို့ပဲနဲ့ပါမင်းပေးခွင့်ပြုတယ်ဆိုအပိုက်ကိုကျွန်တော်တို့ကကန့်ကွက်ခဲ့ပါတယ်။ဘာလို့လဲဆိုတော့တတ်ထုဆိုတာခဏပြောသလိုဒီပညာပိုင်းဆိုင်ရာတွေကသိချလေးလာပြီးမှလုပ်ရတဲ့အတွက်ခဏပြောတဲ့စမ်းတတိုက်ထားခြင်းမလို့ပဲနဲ့တတ်ထု24ရဲ့လုပ်ခွင့်တိုက်ရိုက်ပြီးဒါပထမအဆုံးအမှားပါပဲ။ဒေသလာစားတွေစုပေါင်းပြီးအကြီးစားလုပ်ငန်းတွေအဖြစ်စနစ်တကျလုပ်နိုင်တဲ့ဆင့်ကိုကူးပြောင်းပေးဖို့အကြံပြုတာပါလက်ရှိလုပ်နေတဲ့လုပ်ငန်းရင်းချို့ကလည်းသူတို့ရဲ့ရရှိကြတဲ့ဒုက္ခကွင်းတွေကိုဒီတိုင်းဆက်သွားခြင်းနဲ့နောက်တစ်ခါနောက်တစ်ခုအဟံတားကတော့ဌာနဆိုင်ရာပဲတာဝန်ရှိတဲ့လူတွေကလည်းသူတို့ရဲ့ရနေတဲ့ဒုက္ခကွင်းနဲ့သူတို့ရဲ့ဒုက္ခကွင်းအာဏာတက်ရောက်မှုဆုံးရှုံးမှာစိုးရိမ်တာလည်းအဟံတားထဲမှာပါတယ
်တတူဥပဒေထဲမှာအသေးစားအလတ်စားလုပ်ငန်းတူဖို့ခွင့်အတွက်ပြည်내တိုင်းအစိုးရတွေကလုပ်ပိုင်ခွင့်ပေးထားတာရေရှည်အတွက်အလားအလာတိတ်မကောင်းဘူးလို့လည်းထောက်ပြပါတယ
်။အသေးစားအလားစားတွေကိုပြည်내တိုက်အစိုးရတွေကပေးပိုင်ခွင့်ရှိတယ်ဆိုပြီးတော့ဥပဒေထဲမှာထည့်ထားတာတွေ့ရတယ်။အဲ့ဒါကဆိုရင်ဘိုးအစိုးရအနေနဲ့အသေးစားအလားစားလုပ်လို့တတ်ထုကမအောင်မြင်နိုင်ဘူး။လူပေါင်းစုံအသေးစားလေး50 50 10ကအေးကရှောက်ပေးထားရင်တကယ်တတ်ထုတွေ့ပါတယ်ဆိုတော့ဣရိယာရောက်လို့နှိရှင်လံများစွာဝေကြီးပမာဏမြောင်များစွာနဲ့ရည်တဲ့လုံကအကြီးစားပေးဖို့ပြည်တော်စုအစိုးရကပေးလို့မရဘူးဖြစ်သွားလိမ့်မယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီ resource sharing မလုပ်ပါနဲ့ revenue sharing လုပ်ပါဆိုလိုတာကဒီ resource တရားသာတာကိုခွဲဝေတဲ့စနစ်အစားတရားသာတာတစ်ခုလုံးရဲ့အကျိုးမြတ်တွေအားလုံးကိုဟော data တွေအားလုံးကိုပြည်တော်စု level ရနေထိန်းချုပ်ထားပြီးတော့ပေးစင်ပေးဆိုင်တဲ့ဟိုတကယ် capacity ရှိတဲ့လုပ်ငန်းရှင်ကိုရှာဖွေပြီးတော့ area တတ်မှတ်ပြီးတော့ပေးတဲ့ရရှိတဲ့ revenue ရရှိတဲ့နိုင်ငံတော်ပေးရမယ့်အခွန်အခပေါ်မှာသက်ဆိုင်ရာပြည်နယ်တိုင်းကိုအချိုးကျခွဲဝေပေးဖို့စနစ်ကိုပြောတာပါရခင်လွတ်တော်ပထမကြိမ်လွတ်တော်တက်တမ်းမှာပါဝင်တဲ့လွတ်တော်ကိုယ်စားလှယ်အချို့ကသူတို့ကိုယ်တိုင်တတ်ထုလုပ်ငန်းကိုကြီးကြီးကျယ်ကျယ်လုပ်နေတဲ့အတွက်ဒါကိုအတိုက်ခံတင်ရင်းနဲ့ဥပဒေထဲမှာပါသွားတာဖြစ်တယ်။သက်ဆိုင်ရာဝန်ကြီးဌာနကတာဝန်ရှိတဲ့ညွှန်ချုပ်တရားဒီဥပဒေကြီးမတင့်တော်ဘူးပြောတော်ညာလေဒီပထမကြိမ်လွတ်တော်မှာဒါကိုလွတ်တော်ကိုယ်စားလှယ်များရဲ့အဆိုပြုချက်ဆိုပြီးတော့ဒါပေမဲ့အဲ့လွတ်တော်ကိုယ်စားလှယ်က conflict of interest ပဲသူတို့ရဲ့ကိုယ်ကျိုးစည်းဝါးတွေကိုဥတီပြီးတင်ပြတဲ့လွတ်တော်ကိုယ်စားလှယ်တဦးကြောင့်ဖြစ်သွားတယ်လို့ကျွန်တော်ကဒီနေရာမှာပြောလိုပါတယ်
တတူဥရေကအရေးပါသလိုတတူတူဖို့ရင်းနဲ့ပတ်သက်ပြီးအစိုးရရဲ့ပွင့်လင်းမြင်သာမှုကလည်းအရေးပါပါတယ်။ဒါအပြင်တတူတူဖို့ရင်းလုပ်ငန်းနဲ့ပတ်သက်ပြီးသဘာဝဝန်းကျင်ထိန်းသိမ်းရေးဆိုင်ရာလှုပ်ရှားသူတွေအမြင်ကျေလာအောင်အတွက်အသိပညာဖြန့်ဝေပေးဖို့လည်းလိုအပ်နေတာပါ
။ဒီသူတွေရဲ့စိုးရိမ်မှုကပြန်စားတာတူဖို့ရင်းပတ်ဝန်းကျင်ထိခိုက်တယ်။စိုးရိမ်နေတာဒဝိညာတော်လည်းဒီအရပ်ပဲအပွဲစည်းတွေနဲ့စေတ္တကံပြည်သူတွေကိုနားလည်စေချင်တာကတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့တောင်းပန်ခြင်းရဲ့တခြားသမှုလုပ်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့တိုင်းပို့ဆောင်ရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့မိမိရဲ့တိုင်းပြည်ကထွက်တဲ့တရားစာသားကိုတူဖို့ထုတ်လုပ်ပြီးပါအဲ့ဒီတိုင်းပို့ဆောင်ရေးလုပ်ငန်းသမှုလုပ်မှုလုပ်ငန်းတွေမှာလိုအပ်တဲ့ကုန်ရန်ကုန်ကြောပြည့်အသုံးပြုမှတိုင်းပြည်ကတိုးတက်မှာပါတတူတူဖို့တိုင်းတရားစာသားဖြစ်ပြီးတော့တိုင်းပြည်ပျက်စီးသွားတယ်ဆိုတော့တစ်ဖက်ဆုံးရောက်တဲ့အတွေးခေါ်တွေကိုလည်းတန်လည်းတုံ့တက်ဖို့လို
တယ်တတူတူဖို့မှုကြောင့်တဘာဝဝင်းကျင်ပျက်စီးမှုတွေကိုလက်တွေ့မြင်နေရတာဟာအုတ်ချုံရည်နဲ့စီမံခန့်ခွဲမှုညံပြင်းလာကြောင်ဖြစ်ပါတယ်
။ဟာကမှာပြခဲ့တဲ့ကိစ္စဒီတကယ်ကို landscaping နဲ့ပြတ်ပြီးတော့လူတွေအသက်သေတဲ့လူတွေပေါင်းများစွာတွေ့တယ်။ဒီစီကံပြတ်အောင်ဖြစ်သွားတဲ့ဖာကံကြီးကိုဘလူးအားပေးလို့လဲ တဆိုင်ရာအုပ်ချုပ်တဲ့အာဏာပိုင်အဖွဲ့အစည်းတွေပြန်ပြင်းမှုကြောင့်ဖြစ်တာခုနပြောတဲ့ဥပဒေစိုးမိုးမှုမရှိလို့ဖြစ်တာဒီဖက်ကမှလည်းလူတွေအများကြီးတည်တယ်လူတွေအများကြီးတိတ်ချီရာကြီးရောက်နေတာဘာကြောင့်လဲကရင်ပြည်ကလူတွေရောက်တယ်ရောက်တဲ့လူတွေကဖက်ကန်သွားတယ်ရခိုင်နဲ့သွားတယ်တင်းနန်တိုင်းနဲ့သွားတယ်အဲ့ဒါဘာဖြစ်လို့လဲဆိုတော့စီးပွားရေးတစ်ခုလုံးချုပ်ကြည့်ရင်ကိုယ့်ရဲ့ဒေသတွေမှာတဆိုင်ရာအသေးစားလက်စားစီးပွားရေးလုပ်ငန်းတွေစက်မှုလုပ်ငန်းတွေစိုက်ပျိုးရေးလုပ်ငန်းတွေစီးပွားပြည့်မဲ့လုပ်ငန်းတွေအားလုံးမိမိဒေသတွေမှာလုံနိုင်တဲ့အခြေအနေတွေကိုဖန်တီးမှုအားနည်းခဲ့တဲ့အစိုးရကြောင့်ဖြစ်ပြီးတော့မိမိဒေသတွေမှာအလုတ်ကန်ခွင်တိုင်းရှားပါပြီးတော့ဖက်ကန်မှာတော့အလွယ်တကူပတ်စံရတယ်ကွာဆိုတဲ့အတွေးတွေနဲ့ကြောက်ရှိတဲ့လူတွေရာပေါင်းထောင်ပေါင်းများစွာဖြစ်သွားတာဖြစ်ဒါတွေအားလုံးကလောလောဆယ်စိန်ခေါ်မှုပဲအဲ့ဒီဖက်ကန်ရဲ့အရေးတော့တခြားတပ်ထုလုပ်ငန်းတွေရဲ့ဟိုအရေးတခြားတပ်ထုလုပ်ငန်းတွေဥပမာအပြင်လေဗရောင်းတောင်ပွဲဆိုပါစို့ဒါလို့တစ်ခေတ်တစ်ခါကတာဝန်ရှိတဲ့အသူတွေရဲ့စီပွားကံကောင်းမှုညံပြင်းမှုကြောင့်တိုင်းပြည်အကျိုးပြတ်မရှိတဲ့စာချုပ်တွေချုပ်တဲ့လေဗရောင်းတောင်တပ်ထုတွေလုပ်ငန်းတို့ပြည်သူကတော်တော်လေးကိုရှင်းသာစွာမုန်းနေပြီးတော့မုန်းနေတဲ့အမုန်းကြီးဟာတကယ်စနစ်ကျလို့ပဲတပ်ထုတွေရဲ့စီပွားရေးလုပ်ငန်းကိုအဟန္တာဖြစ်ပေတဲ့လက်ရှိမှာတော့ပြိမ့်နေတယ
်အနာဂတ်မြန်မာတပ်ထုတွေရဲ့လုပ်ငန်းအခြေအနေတွေမှီးမိန်နေတာပပျောက်စီဖို့အတွက်တာဝန်ခံတာဝန်ယူမှုရှိတဲ့လုပ်ငန်းရှင်တွေသက်ဆိုင်ရာအစုအအာဏာပိုင်တွေနဲ့ပြည်သူတွေအားလုံးအတူလက်တွဲပြီးလှုပ်ဆောင်နိုင်တာပါ။အ
ဲ့မိမိကပပျောက်အောင်လို့ people awareness ဖြစ်တဲ့ပြည်သူတွေကိုလည်းပြောစင်ပြောတိုက်တာပြောရမယ်။နောက်လက်ရှိအခြေအနေမှန်တွေကိုလည်း transparency ပုံမှန်လေးပြောရလို့เนาะအဓိက accountability တာဝန်ခံမှုတာဝန်ယူမှုရှိတဲ့လုပ်ငန်းရှင်တွေဒေတာအာဏာပိုင်အဖွဲ့အစည်းတွေအစိုးရတွေဖြစ်ပေါ်လာဖို့လိုတယ်။အဲ့ဒါဆိုရင်ပြည်သူတွေကလည်းကိုယ့်အလုပ်ကိုလုပ်ပြီးကိုယ့်ကိုတာဝန်ခံမှုတာဝန်ယူမှုရှိတဲ့ပြည်သူတွေဖြစ်လာမယ်ဆိုရင်တတုတူပေါ်တဲ့လုပ်ငန်းတွေမဟုတ်ဘူးမြန်မာနိုင်ငံမှာရှိတဲ့စီးပွားရေးလုပ်ငန်းပေါင်းစုံမြန်မာပြည်မှာစီးပွားရေးကတတုတခုတည်းမိမ့်နေရမှာပေါ့အရာအလုံးမိမ့်နေသွားတဲ့အတွက်ဒါတွေအလုံးကိုမိမ့်မိန်တာတွေလွတ်မြောက်အောင်လို့တစ်နေ့တစ်ခါသူ့ပေါင်းပြီးပြန်လည်လုပ်ဖို့လိုပါတယ
်ဦးအေးလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
ထခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတောက်ကြနေညာပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်ပြီးခဲ့တဲ့3လအတွင်းအမေရိကန်ပြည်တော်စုကလက်ခံလိုက်တဲ့ဆီးရီးယားဒုက္ခသည်အရေးအတွက်တိုးလာတာကြောင့်စက်တင်ဘာလကမှဆီးရီးယားဒုက္ခသည်တပေါင်းထိလက်ခံဖို့သမ္မတဥပမာအစိုးရကညှိနှိုင်းထားတာပြည့်မီမဲ့အခြေအနေရှိနေပါတယ်စီးရီးယားနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဖိနစ်ခံရမှုတွေကနေထွက်ပြေးကြတဲ့စီးရီးယားဒုက္ခသည် 8,400 ယောက်ဟာ2015ခုနှစ်အောက်တိုဘာလ1ရက်နေ့ကနေဒီနှစ်ဩဂုတ်လ4ရက်နေ့အတွင်းအမေရိကန်မှာအခြေချနေထိုင်ခွင့်ရခဲ့ပါတယ်။အဲဒီအထက်ကထက်ဝက်ဟာအသက်14နှစ်အောက်တွေဖြစ်တယ်ဆိုတာနိုင်ငံခြားရေးဌာနဒုက္ခသည်စစ်စစ်လက်ခံရေးဌာနရဲ့ကိန်းဂဏန်းတွေအကြောင်းသိရပါတယ်။အာဖဂန်နစ္စတန်နိုင်ငံအလယ်ပိုင်းမှာတာလီဘန်တွေဖန်ထားတဲ့ပါကစ္စတန်နိုင်ငံသားလေကြောင်းဆိုင်ရာကျွမ်းကျင်သူ9ဦးနဲ့သူတို့ရဲ့ရုရှားလေကြောင်းလမ်းပြပြန်လွတ်လာရေးစစ်စင်ရေးတခုလုပ်နေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။အဲဒီလူတွေပါသွားတဲ့အရက်ဖက်ရဟရင်ဟာအာဖဂန်နစ္စတန်လူကောပြည်နယ်ကဝေးလံတဲ့ခရိုင်တခုမှာဒီမတိုင်ခင်တရက်ကအရေးပေါ်ဆင်းလဲရပြီးတဲ့နောက်တာလီဘန်တွေကဖမ်းသွားတာပါ။ရုရှားလို MI-17 ရဟရင်ဟာအာရှတိုက်အလယ်ပိုင်းဥဇဘက်ကစ္စတန်သမ္မတနိုင်ငံကိုသွားဖို့ပါကစ္စတန်နောက်ပိုင်းပတ်ရှော်မြို့ကနေထွက်သွားရင်းလမ်းမှာစစ်ပိုင်းဆိုင်ရာချိုးယွင်းပြီးတော့အာဖဂန်နယ်စစ်တပ်ဆောင်မှရဟရင်မှုကအရေးပေါ်ဆင်းလဲရတာပါ။နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ World Vision ရဲ့အကြီးတန်းဝန်ထမ်းတို့ကိုအဖွဲ့ရဲ့ဒေါ်လာငွေတန်းနဲ့ချီပြီးဟမားစစ်သွေးကြောင်တွေလက်ထဲရောက်အောင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆိုဆွဲချက်နဲ့ဂျာတာဘရီနေကအစ္စရေးနိုင်ငံဂျေရုဆလင်မြို့မှာရုံထုတ်ခဲ့ပါတယ်။ဟမားစစ်အဖွဲ့အနေနဲ့လိုင်ကောင်းတွေဆောက်လုပ်နိုင်ဖို့နဲ့လက်တွေဝယ်နိုင်ဖို့အတွက် World Vision ဝန်ထမ်းမိုဟာမက်အယ်ဟာလာဘီကဒေါ်လာတန်း90လောက်ကိုပေါ်ထုတ်ဖို့ခက်ခဲတဲ့နည်းလမ်းတွေနဲ့စနစ်တကျစီစဉ်ပြီးဟမားစစ်အဖွဲ့နဲ့လွှဲပြောင်းပေးခဲ့တယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
2016ခုနှစ်ဩဂုတ်လ5ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်အမေရိကန်တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.